Welcome to the Voice of America in Burmese.
ဝါရှင်တန်နေ့ရော်ဗျူအေအမေရိကန်တန်ကနေ2020ဂျူလ90ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံနှုန်းဒီမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ40လေးဆယ်နဲ့50တက်လိုင်းနိုမီတာ190ရိုးကနေထောက်လွှင့်ပေးနေပါပြီ။ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ဂျူလ19ရက်နေ့ဟာအမေရိကန်နိုင်ငံမှာကျွန်းစနစ်ဖြတ်သိမ်းတာကိုတနင်္ဂနွေနေ့တိုင်းတာနဲ တွေကိုဆင်နွှဲနေကြပါတယ်။ဂျွန်စနစ်ကိုဖျက်သိမ်းလိုက်ကြောင်း1863ခုနှစ်မှာကြေညာခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာဂျွန်ပြုတ်ခံရသူအလုံးလွတ်လပ်မှုရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းကတက်ဆက်ပြည်နယ်မှာတော့1865ခုနှစ်မှာမှဂယ်ဂယ်စတန်မြို့ကိုပြည်ထောင်စုစစ်သားတွေရောက်သွားမှဂျွန်စနစ်ဖျက်သိမ်းကြောင်းသိခဲ့ကြရတာပါ။ဒါကြောင့်နောက်တစ်နှစ်မှာဇွန်လနဲ့19ရက်ကိုပေါင်းပြီးဂျွန်တင့်လို့ခေါ်တဲ့အထိမ့်မှန်နေဖြစ်တဲ့ဂယ်ဗစ်တန်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။ဂျွန်တင့်နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံအမှောင်ခေတ်ကိုအောင်းအောင်းမြင်းမြင်းကျော်လွှားနိုင်တဲ့အထိမ့်မှန်နေဖြစ်တယ်လို့အမေရိကန်သမိုင်းမှာဆိုးရတဲ့အမားရွတ်ရှိခဲ့တာကိုအမှတ်ရစေတဲ့နေ့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာကမ္ဘာတစ်လွှားဆက်ပြီးတိုးနေစေဖြစ်ပြီးတောက်ကြံနေသည့်ဆိုအကူးဆက်ခံရသူ8,000ခွဲကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ2,000ကျော်အများဆုံးဖြစ်နေတယ်လို့ Brazil မှာ1,000နီးပါးနဲ့ Russia မှာတော့1,000ကျော်နဲ့တက်တရအများဆုံးပါ။ဒီကာယောဂါဒဏ်ခံနေရခြင်းမှာပဲစနေနေ့မှာသမ္မတ Donald Trump ကOklahoma ပြည်နယ်တူဆန်မြို့မှာကြီးမားတဲ့လူမှုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပြီးဒီမြို့ဟာမကြခင်ရက်တွေအတွင်းဒီယောဂအကူးဆက်ခံရမှုတိုးလာနေတာကြောင့်ဒေသအာဏာပိုင်တွေကစိုးရိမ်နေကြတာပါဒါကြောင့်ကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာစိတ်ချရစီတဲ့အစီအစဉ်တွေလှုပ်ဆောင်ပေးဖို့ဒေသအာဏာပိုင်တွေကသမ္မတရဲ့မဲဆွယ်အဖွဲ့ကိုပန်ကြားခဲ့ကြပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကိုပြန်ပြီးပြုပြင်ဖို့အစီအစဉ်တွေကိုဥရောပနိုင်ငံတွေကAmerican ပြည်ထောင်စုနဲ့လက်တွဲပြီးလှုပ်ဆောင်နေတယ်လို့ဥရောပထိပ်တန်းကျန်းမာရေးအရာရှိရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ Britain ပြင်သစ် Germany နဲ့ Italy နိုင်ငံတွေကတာဝန်ရှိသူတွေဟာ WHO ပြန်လည်ပြုပြင်ရေးအတွက်နည်းပညာဆိုင်ရာအဆင့်ဆွေးနွေးပွဲတွေလုပ်နေပြီးခဏဦးအဆင့်ဖြစ်တဲ့အတွက်အများသိအောင်ထုတ်မပြောသေးပဲထားချိန်မို့ဥရောပကျန်းမာရေးအရာရှိကလည်းသူ့နာမည်ကိုထုတ်သုံးခွင့်မပေးပါဘူး။ဒီလိုဆွေးနွေးရမှာ WHO အဖွဲ့ကြီးရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာအတွက်ပင်နိုင်ငံကမှဩဇာနှောင်းမှုမရှိစေဘဲတီးခြားလွတ်လပ်မှုရှိစေရေးနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်က WHO ဟာတရုတ်နဲ့တိတ်နိကက်တဲ့ဆက်ဆံရေးရှိတယ်လို့ဆက်ဆွဲပြီးအမေရိကန်က WHO အတွက်ထောက်ပံ့နေတဲ့ရန်ပုံငွေကိုမပေးဘဲရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တရုတ်ရဲ့တီးခြားအုပ်ချုပ်ခွင့်ရထားတဲ့နယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေပဲအမေရိကန်ပြည်ထောင်စုကသတ်မှတ်ရတော့မှဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကတောက်ကြံနေကိုပေဟေဂန်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ
်
ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့နောက်ထပ်မြို့တစ်မြို့ဖြစ်နေပဲဆက်ဆံရတော့မှာလားလို့မေးလာတော့ဒီလိုပဲဆက်ဆံဖို့တရုတ်အစိုးရကလုပ်နေတာကြောင့်ဒီလိုပဲဆက်ဆံရတော့မှာပါလို့အွန်လိုင်းကနေကျင်းပတဲ့ထိပ်သီးအစည်းအဝေးမှာဝန်ကြီးပွန်ပီယိုကပြောသွားတာပါဟောင်ကောင်မှာစက်တင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးဒီရွေးကောက်ပွဲကနေတရုတ်ကွန်မြူနစ်ပါတီရဲ့ဟောင်ကောင်လွတ်လပ်ခွင့်ပေါ်မှာလေးစားမှုရှိမရှိကိုအားလုံးကသိလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုထိန်းချုပ်ဖို့လုပ်နေတာအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုအမေရိကန်ကစမ်းစစ်နေကြောင်းလည်းတရုတ်ကွန်မြူနစ်ပါတီထိပ်တန်းတန်တမန်ယန်ဂျီချီနဲ့တွေ့ဆုံပြီးနှစ်ရက်အကြာမှာပြောကြားခဲ့တာပါ။ယန်ဂျီချီကလည်းအမေရိကန်နေနဲ့အဓိကပြဿနာကြီးတွေနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်တည်ချက်ကိုလေးစားဖို့လိုကြောင်းနဲ့ဒီလိုနှစ်နိုင်ငံတင်းမာတဲ့ဆက်ဆံရေးပြန်ကောင်းဖို့စူးစမ်းနေချိန်မှာပဲဟောင်ကောင်လိုကိစ္စမျိုးအတွက်ဂျာဝန်တာတွေမလုပ်ဖို့ပြောကြားခဲ့ပါတယ်။ American ကမ္ဘာသတင်းမီဒီယာဌာန USAGM ရဲ့အကြီးအကဲဖြစ်လာတဲ့ Michael Peck ကဗုဒ္ဓဘူးနေမှာအရှေ့လယ်ပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှတန် RFA နဲ့လွတ်လပ်တဲ့ဥရောပအတန် Cuba အတန်နဲ့ဌာနဆိုင်ရာယုံနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုရာထူးကနေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်း American Party ကြီးနှစ်စလုံးကလွှတ်တော်အမတ်တွေကပြောကြားကြပါတယ်။ Democratic Party ဝင်တွေဖြစ်တဲ့အောက်လွှတ်တော်ရာသုံးမှန်းချေငွေစင်းဆိုင်ရာကော်မတီဥက္ကဋ္ဌ Nita Lowey နဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Elliot Engel တို့က Mr. Beck ha tu alau sawin ne pertama dengan pertama mabe. Aku lo pemimpin china ye juga ada anu ajaun ne. Demokrasi ne lula muda dah dah terkubur de. Dengan lula kuanggu kagwe bi yang dem pebo te. Tamra Trump asuh apa ye? Nengah ye sandago. Usaha pebo UDP di china go usaha ma tu soin de lo. Pudu cina je topian biasa. Hello Don Nayan Jai Comdiga Republican Council Michael McConnell Republican Teloma Marsha Blackbando Gale Open Technology Fantana Achike go alu phyo pit da twet sait nau she phya chao pu twae chinya che thau pyan pyo so ke ba de
Pyo yi American da manet phat myanmar ba da a si sin ni go manet 6 nai ga ni 9 nai thi Pinometer 24 kHz 1133 Pinometer 40 kHz 0133 Pinometer 51 kHz 5805 နဲ့ Pinometer 190 kHz 1505 တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်တော်မှာ VOA American တရရဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကမ္ဘာတဝန်းလူသားပေါင်း80နီးပါးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေအဖြစ်နေထိုင်နေကြရသလိုမနေ့ကတနေ့ထဲမှာပဲလူ100သန်းအိုးအိမ်စွန့်ခွာထွက်ပြေးကြရတာဟာစိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂတွင်ရေမကြုံအန်တိုနီယိုကူတာရက်စ်ကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ
် On World Refugee Day we pledge to do everything in our power to end the conflict and persecution
ဒါကြောင့်ဒုက္ခသည်တွေတူပါလာစေတဲ့အကြောင်းရင်းတွေဖြစ်တဲ့ပြိပခါရင်းနဲ့ဖိနှိပ်မှုတွေရပ်ဆိုင်းသွားအောင်ကျွန်တော်တို့မှာရှိတဲ့အင်အားကိုအစွမ်းကုန်အသုံးချဖို့ကမ္ဘာဒုက္ခသည်များနေ့မှာဂရုပြုပါတယ်လို့လည်းကုလသမဂ္ဂလူညီမှုချုပ်ကပြောပါတယ်ဒီနေ့မှာ COVID-19 ကအကာအကွယ်မဲ့ဒုက္ခသည်တွေအပေါ်တပူပေါ်နှပူဆင့်တယ်လို့ဖြစ်ခဲ့ရတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့ဒုက္ခသည်အဖြစ်နဲ့နေရစမှာပဲတချို့တွေက COVID-19 ကိုရင်ဆိုင်တုံ့ပြန်ရမှာအရေးပါတဲ့လူတွေအဖြစ်ထွက်ပေါ်လာခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကဆလို့ဥရောပတိုက်ကဆေးရုံကြီးတွေအထိဒုက္ခသည်တွေဟာဆရာဝန်တွေသူနာပြုတွေဆရာဆရာမတွေနဲ့တခြားရေးပါတဲ့လုပ်ငန်းတွေမှာဝင်ရောက်ပြီးအိမ်ရှင်လူမှုအဖွဲ့အစည်းကိုအထောက်အကူပြုပေးနေကြောင်းလည်းအတွေ့အကြုံကိုကုသရက်စ်ကပြောပါတယ်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေနဲ့အတူရပ်တည်ပေးသွားမှာဖြစ်ပြီးစစ်ဘေးနဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ဒုက္ခရောက်ပြီးထွက်ပြေးလာရသူတွေကိုလီထိုင်စရာဖန်တီးပေးဖို့ကအခြေခံတာဝန်တစ်ခုဖြစ်တယ်ဆိုတာကိုအမြင့်မှတ်သားထားမှာဖြစ်တယ်လို့လည်းအထူးရင်မှုချုပ်ကူတာရက်စ်ကပြောပါရယ်ခင်ဗျာအစိုးရတရက်ကကျောတော်ကံပေးထားတဲ့အစိမ့်မြစ်ဆိုင်ဘာတိုက်ခိုက်ရေးအဖွဲ့တွေကဩစတြေးလျနိုင်ငံနဲ့ဆိုင်ဘာတိုက်ခိုက်မှုတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတောက်ချာနေကပြလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်
Australian organisations are currently being targeted by a sophisticated state-based cyber actor.
နိုင်ငံတကာနိုင်ငံကိုအခြေပြုထားတဲ့အစိမ့်စိုက်ဘာတိုက်ခိုက်ရေးအဖွဲ့အစည်းကဩစတြေးလျနိုင်ငံကစီးပွားရေးနဲ့အစိုးရလုပ်ငန်းတွေအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အခြေခံဆောင်ရွက်လုပ်ငန်းတွေလိုလုပ်ငန်းအတော်အပေါင်းစုံနဲ့စိုက်ဘာတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောသွားတာပါ။ပြည်နိုင်ငံကလည်းဆိုရကိုတော့ Morrison ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အခုလိုအများပြည်သူသိအောင်ပြောရတာကကျန်းမာရေးနဲ့တခြားအရေးကြီးတဲ့ကဏ္ဍတွေထဲကအဖွဲ့အစည်းတွေတတိပြုမှုစေဖို့နဲ့ဤပညာပိုင်းဆိုင်ရာအကာအကွယ်တွေလှောက်ထားစေချင်တာကြောင့်ဖြစ်ကြောင်းပြစ်မှတ်ထားတိုက်ခိုက်ခံရတဲ့နယ်ပယ်အတိုင်းအတာနဲ့အချက်လက်ခိုးယူဖို့ကြိုးစားတဲ့အကြိမ်ကြီးအတွက်ဒီလတွေထဲပုံများလာကြောင်းသူကပြောပါတယ်။ဩစတြေးလျမဟာဗျူဟာမူဝါဒဆိုင်ရာသုတေသနအဖွဲ့ကပီတာဂျန်နင်းစ်ကတော့ဩစတြေးလျနိုင်ငံကိုဒီလိုတိုက်ခိုက်ဖို့စိတ်ဝင်စားပြီးလုံနိုင်တဲ့စွမ်းရည်ရှိတာကတရုတ်နိုင်ငံပဲရှိတယ်လို့ပြောပါတယ်။တောက်ကြနေတလီတဲမှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်ကတရုတ်နိုင်ငံဟာဘယ်လိုစိုက်ဘာတိုက်ခိုက်မှုမျိုးကိုမဆိုအခိုင်အမာစန့်ကျင်နေဆိုပြီးတုံ့ပြန်ပြောဆိုလိုက်ပါတယ်ခင်ဗျ။တောင်ပြကိုရီးယားနိုင်ငံဆက်ဆံရေးတင်းမာမှုတွေမြင့်တက်နေတဲ့ကိစ္စအပေါ်တာဝန်ယူကြောင်းပြသတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနဝန်ကြီးကင်ယုံချိုမနေ့ကရာထူးကနှုတ်ထွက်သွားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံဆက်ဆံရေးရုပ်ကိုမြောက်ကိုရီးယားကဖောက်ခွဲဖျက်ဆီးခဲ့ပြီးတဲ့နောက်အခုလိုနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာတော့ဝန်ကြီးကင်ယုံချိုရဲ့နှုတ်ထွက်စာကိုသမ္မတမွန်ဂျေအင်ကလက်ခံလိုက်တယ်လို့သာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလကစလို့တောင်ပြောက်ပေါင်းစည်းအဓိကတာဝန်ယူထားသူဝန်ကြီးကင်ကတောင်ပြောက်ဆက်ဆံရေးဆိုးရွားလာတဲ့အခြေအနေကိုတာဝန်ယူတဲ့အနေနဲ့နှုတ်ထွက်ဖို့ဗိုလ်ထုတ်လေးတွေကကမ်းလှမ်းပြောကြားခဲ့တာပါ။တောင်ကိုရီးယားနဲ့ဇပ်ပက်ကနေမြောက်ကိုရီးယားစန့်ကျင်ရေးစာဆောင်တွေနဲ့တခြားထောက်ပံ့ရေးပစ္စည်းတွေကိုမိုးပြံပူပေါင်းတွေနဲ့ပြစ်လွန်နေတာကိုမြောက်ကိုရီးယားကဒေါသထွက်ပြီးအင်ကာနေတုန်းကနိုင်ငံဆက်ဆံရေးရုံးကိုဖောက်ခွဲပျက်စီးဖြစ်ခဲ့ပါတယ်။ ကမ္ဘောဒီးယားနိုင်ငံကိုခီးသွားရောက်သူတွေလေးစိတ်ရောက်ရောက်ချင်း COVID-19 ဝန်ဆောင်မှုစည်းရိတ်အမကန်ငွေဒေါ်လာ3000ကိုငွေသားဒါမှမဟုတ် credit card နဲ့ပေးဆောင်ရမှာဖြစ်ပြီးဒေါ်လာ5000နဲ့ကာမီတဲ့ခီးသွားကျန်းမာရေးအမကန်ရှိရမှာဖြစ်ကြောင်းကမ္ဘောဒီးယားအစိုးရကကြေညာလိုက်ပါတယ်။ဇွန်လ16ရက်စွဲပါကြေညာချက်ကိုဝန်ကြီးချုပ်ရုံးရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါ။ကမ္ဘောဒီးယားကိုလာအောင်သူတွေဟာလေးစိတ်ရောက်တာနဲ့ဆေးစစ်ရမယ့်နေရာကိုပို့ဆောင်ပေးက $5နဲ့ COVID-19 ရောဂါပိုးစစ်ဆေးက$100ကိုပေးဆောင်ရပါမယ်။ဆေးစစ်ထားတဲ့အဖြေကိုဆောင်ရမယ့်တညတာအချိန်တွင်ဟိုတယ်ဒါမှမဟုတ်ဆောင်ဆိုင်စင်တာမှာဆောင်ရမှာဖြစ်ပြီးအဲ့ဒီအတွက် $30 နဲ့အစားအသောက်အတွက် $30 ကျတင်မှာဖြစ်ပါတယ်။ကျောက်ဘုတ်ကင်းရှင်ကြောင့်အဖြစ်ထွက်သူခီးတယ်တွေကိုတော့သူတို့အမကန်ထားတဲ့ငွေတွေကကြက်တင်ငွေကိုနှုတ်ပြီးပြန်အမ်းပေးမှဖြစ်ပါတယ်။ဒါရီအစီအစဉ်လုံဆောင်ပြီးရင်လည်းသူတို့နေထိုင်ရမယ့်နေရာမှာ14ရက်သတ်မှတ်ဆောင်ကြည့်အောင်မှဖြစ်ပြီး7ရက်နေ့မြောက်မှာတော့ဒုတိယအကြိမ်စစ်စစ်မှုခံယူရမှာဖြစ်ပါတယ်။ခီးတယ်တွေနဲ့ကျောက်ဘုတ်ရှိသူတွေနဲ့ယောဂလက္ခဏာပြသူတွေကိုနိုင်ငံပိုင်ဆေးရုံကိုပို့ဆောင်စေကူတာခံယူစေမှာဖြစ်ပြီးနောက်ထပ်ပို့စစ်တဲ့၄ချိန်အတွက်တစ်ချိန်ကိုဒေါ်လာ100ကျပ်တင်မှာဖြစ်ပါတယ်။ယောဂကြောင့်တည်ဆုံသွားခဲ့မယ်ဆိုရင်လည်းတချို့စီးဒေါ်လာ1500ပေးဆောင်ရမှာဖြစ်ပြီးဒီကုန်ကျစရိတ်အားလုံးကိုအမကန်ငွေဒေါ်လာ3000နဲ့ကနှုတ်ယူမှာဖြစ်ပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းလေးနားဆင်ပြမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အစိုးရဘက်ကမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ယူရေးလှုပ်ဆောင်နေတဲ့အတွင်းကြံ့ကြာမှုတွေအတွက်တီးခံဆောင်ဆိုင်ပေးကြဖို့မြန်မာအစိုးရဘက်ကပြောဆိုလိုက်တာကိုကျွန်မမိခါကတင်ပြပေးသွားမှာပါ။ကပေးကာလာတွင်နိုင်ငံရဲ့ခြားတွေမှာပိတ်မိနေတဲ့မြန်မာတွေကိုပြန်ခေါ်ဖို့အစိုးရကစီစဉ်နေပေမဲ့တချို့ပိုင်းတွေမှာကြံ့ကြာနေတာတွေခက်ခဲနေတာတွေပြန်လာလို့အစင်မပြေတာတွေရှိနေတာကြောင့်အစိုးရအစီအစဉ်အပေါ်ဝေဖန်မှုတွေလည်းရှိနေခဲ့ပါတယ်။ဒါ့အပြင်ဒုက္ခရောက်နေကြတဲ့မြန်မာနိုင်ငံသားတွေသက်ဆိုင်ရာတန်ယုံကိုဆက်သွယ်ရမှာလဲဖုံးမကိုင်းတာအဆက်အသွယ်လုံးမရတာတွေဖြစ်တာကိုလည်းကာယကံရှင်တွေက VOA ကိုဆက်သွယ်ပြောဆိုတာတွေရှိခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ကတော့အစိုးရဘက်ကအတက်နိုင်ဆုံးစီစဉ်ပေးနေပြီးဒီအပေါ်မှာနားလည်မှုရှိရှိစောင့်ဆိုင်းကြဖို့ဒီကိစ္စနေပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။လူဝင်မှုကြီးကြပ်ရေးဥပဒေကိုဖောက်ပြန်မှုနဲ့အကျဉ်းချနေတဲ့မြန်မာနိုင်ငံသားတွေရှိပါတယ်။ဒီနိုင်ငံသားတွေကမှသူတတ်မှတ်တဲ့ကာလပြီးသွားတဲ့အခါမှာကျွန်တော်ပြန်ပို့နေတာရှိပါတယ်။ချင်းနေပေးတဲ့လူက3000လောက်ရှိပါတယ်ကျွန်တော်တို့မခေါ်နိုင်သေးပါဘူး။ဘာလို့လဲဆိုတော့ကြံတဲ့ပိုးပြီးအခက်အခဲရှိတဲ့လူတွေကိုကျွန်တော်တို့ဦးစားပေးဆောင်ရွက်နေရတဲ့အနေအထားမှရှိပါတယ်။ COVID-19 ကာလမှာ even မလေးရှားမှာလည်းကန့်သတ်ချက်တွေတော်တော်များများရှိပါတယ်။ပိတ်ဆို့ရတာတွေရှိပါတယ်။ကျွန်တော်တို့အနေနဲ့လည်းတတ်နိုင်တဲ့ဘက်ကနေပြီးတော့ကူညီပေးဖို့ဆိုပြီးတရားဝင်ကိုစာနဲ့လည်းကျွန်တော်တို့အကြောင်းကြားရတာရှိပါတယ်။ဖုန်းနဲ့လည်းကျွန်တော်တို့မကြာခဏအတိပေးပါတယ်။သူတို့အနေနဲ့လည်းဖြစ်နေတဲ့အခြေအနေပေါ်မှာအတတ်နိုင်ဆုံးကျွန်တော်တို့ဟိုကူညီပေးလျက်ရှိပါတယ်ဒီလူတွေကိုလည်းကျွန်တော်တို့သိစေချင်ပါတယ်မျော်လင့်ချက်တွေဘာမှမစွန့်လွတ်လိုက်ပါနဲ့လက်ရှိအချိန်မှာတော့စူးစူးစီးစီးနေပါတရုတ်တုံးနဲ့တူကူညီကြပါမြန်မာနိုင်ငံကတော့အကားလုံးကိုတော့ပြန်ခေါ်ဖို့စီစဉ်နေပါတယ်လို့ပဲကျွန်တော်ပြောတယ
်အခုဆိုရင်အရေးပေါ်ကယ်ဆယ်ရေးလေးရင်နဲ့ပြန်ကွင်းရဖို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်လာသူဟာခန့်မှန်းကြီးအယောက်400လောက်ရှိတယ်လို့မလေးရှားနိုင်ငံမြန်မာတန်ယုံဘက်ကပြောဆိုထားပါတယ်။အလုလက်မဲ့ဖြစ်သူတင်ကနဲ့နဲ့ချီရှိလာတာကြောင့်စားတောက်ရေးအကူအညီပေးနေတဲ့အဖွဲ့တွေလည်းလက်လန်းမမီဖြစ်နေရတာမို့အတော်လေးဒုက္ခရောက်နေတယ်လို့အလုသမားတွေကိုကူညီပေးနေတဲ့မလေးရှားနိုင်ငံလူမှုရေးအသင်းဥက္ကဋ္ဌဦးစံဝင်းက VOA ကိုခုလိုပြောပါတယ်
။တော်တော်များများဒီမြန်မာနိုင်ငံကိုပြန်ကြည့်ကြတယ်နောက်တစ်ခုကြီးတယ်ဒီဘိုက်ကြီးတယ်ဆိုတော့ကအထောက်ထားမရှိဆေးရုံပါတယ်ကလေးမွေးလို့မရဘူးညာကရှိယောဂတယ်တေရတယ်ဘယ်လိုဖြစ်လဲဆိုတော့၃လကျော်လောက်ဆေးရုံနဲ့မသွားရဘူးဥပမာလေဖက်တာတို့ကြောက်ကတ်တို့ရောင်သာတို့ဦးနဲ့ဦးတက်ပေါက်တာတို့စသဖြင့်ဒီလိုယောဂတယ်တွေအများကြီးရှိတယ်ဒီအပတ်စဉ်ဒီဘောကျောင်းမကြီးနဲ့ဆုံတဲ့နိုင်ရည်တွေကိုအမြဲတင်းကျုံနေရတယ်အနည်းဆုံး၃လ၃လတစ်ခါရ၅လတိရှိတယ်တရားဝင် passport ရှိတဲ့လူတွေပဲပြန်လို့ရတယ်တရားမဝင် passport ဘာမှမရှိတဲ့လူကြတော့ပြန်လို့မရဘူးအဲ့ဒါကြောင့်မို့လူအလုံးကလည်းဒီမှာဘာမှမရှိတဲ့သူများစိတ်ဓာတ်ကျနေတယ်။အဲဇော်ကျူထပ်တည်တာဆိုရင်မနေ့ကညနဲ့ဆိုရင်ပေါ့လေအလုံးမစုစုပေါင်း9ယောက်ရှိသွားပါလား။
မလေးရှားအစိုးရကတော့ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေကိုပါပြန်ကွင်းပြုသွားမယ်လို့ပြောဆိုထားပြီးအမည်ပြက်စရင်လည်းတွင်းမှာမဟုတ်ကြောင်းကြေညာထားပါတယ်။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားအလုံးလက်မဲ့ဖြစ်သူတင်ကနန်းလောက်ဖြစ်လာပြီးတရားမဝင်ကောတရားဝင်ကောမြန်မာလုံသား9သိန်းလောက်ရှိတယ်လို့ခန့်မှန်းထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါလိမ့်ရှင်
ကျမကဆုမမရှင် နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမ္ဘာကယောဂါကိုဗစ် -19 ကူးစက်ခံရရင်တုံ့ပြန်ဆောင်ရွက်နိုင်မှုချိုးတင်ကာကွယ်မှုတွေလုံလောက်စွာမရှိတဲ့အပေါ်နာဂဒေသခံတွေရဲ့စိုးရိမ်ချက်တွေအကြောင်းပြောပြပေးကြပါမယ်ကိုဗစ် -19 ကပ်ရောဂါဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာလည်းကူးစက်မှုရှိလာနေတဲ့အတွက်စကိုင်းတိုင်းဒေသကြီးကလမ်းမဆက်သွေးရေးအသွားအလာခက်ခဲလာတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလိုနေရာမှာရောဂါကူးစက်ပြန့်ပွားလာမှာကိုနာဂဒေသခံနေနဲ့နာဂလူငယ်တွေဘက်ကအတော်လေးကိုစိုးရိမ်နေကြတာလို့နာဂကျေးရွာတွေအထိကျန်းမာရေးပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့နာဂလူငယ်အပ်ထွန်မဂရီက VOA ကိုပြောပါတယ
်နာဂဒေသမှာပေါ့နော်ကျွန်တော်တို့ဒီလူငယ်ပရိုက်တာအခွင့်လေးတွေပေါ့နော်ဒီ COVID-19 ကာကွယ်ရေးနဲ့ပတ်သက်လို့မှာပေါ့နော်ကြီးရွာတွေကိုသွားပြီးတော့ပြည်မြင်ဖွင့်ပေါ့နော်ကျွန်တော်တို့လှုပ်ဆောင်ပေးတယ်တွေးတော့မတွေးဝင်ဘူးပေါ့ဗျာဘာဖြစ်လို့လဲဆိုတော့2016ဒီအဖြစ်ဆိုးတုန်းကလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဘာလို့ဖြစ်ဖြစ်အဲ့လိုမျိုးမဖြစ်ပါစေနဲ့ပဲဆူတောင်းရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့စီမှာလုံလောက်တဲ့စေဝါပစ္စည်းဉာဏ်ပညာမရှိဘူးမရှိတော့ကျွန်တော်တို့ကအရေးကြီးတဲ့လိုအပ်တဲ့ဒီ information နဲ့ချက်လက်တွေပေါ့ WHO ကပေးတဲ့ဟာတွေကျွန်တော်အားကနဲ့ကျန်းမာရေးဝန်ကြီးဌာနနေရောမှပေးနေတဲ့ဒီအချက်လက်တွေပေါ့နော်အဲ့ဒါတွေပဲကျွန်တော်တို့အတိအကအမိခုတ်ပြီးတော့မှကျွန်တော်တို့က information sharing တွေလုပ်တယ်ပေါ့နော်
ဒါကဒေသထဲမှာကူးစက်သူမရှိသေးပေမဲ့ဝေးလံခေါင်းတည်ပြီးလမ်းမဆက်သွေးရေးခက်ခဲတဲ့အပြင်ကျန်းမာရေးဝန်ဆောင်မှုအားနည်းလာတဲ့ဒီနာကဒေသမှာကျန်းမာရေးဝန်ထမ်းတွေလုံလောက်စွာမရှိတာကျန်းမာရေးဆိုင်ရာအထောက်အပံ့ပစ္စည်းတွေလုံလောက်စွာမရှိတဲ့အခက်အခဲတွေနဲ့ကြုံနေရတာပါ။ဌာနေတိုင်းရင်းသားနာဂတွေနဲ့ပူးပေါင်းပြီးတော့ COVID-19 တုံ့ပြန်ဆောင်ရွက်ရေးစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆိုင်ရာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနရဲ့ဆက်သွယ်ရေးနဲ့မီဒီယာညှိနှိုင်းရေးမှုကိုအိုက်ဇက်ကျော်ထိုးလာကအရေးပေါ်လိုအပ်ချက်တွေကိုပြောပြပါတယ်
။ဟိုနာဂဒေတာမှာတော့ COVID-19 ကူးစက်တဲ့လူတော့မရှိသေးဘူး။ဒါပေမဲ့လည်းဖြစ်နိုင်ခြေအများလာခုနောက်ပိုင်းဟိုဖြီးပါဝင်လာတဲ့လူတွေအများလာတော့ဒီ effect ကိုပြန်လာတဲ့လူတွေရှိတဲ့အတွက်ပေါ့နော်။ဒေတာခံရတဲ့အနေနဲ့တော်တော်လေးစိုးရိမ်နေရတဲ့အနေအထားရှိတယ်။နောက်တစ်ခုကဒေတာအတွင်းမှာရှိတဲ့သူတွေရဲ့ COVID-19 နဲ့ပတ်သက်တဲ့အသိပညာတိရှိထားမှုကလည်းအတိုင်းအတာတစ်ခုထိပဲရှိတဲ့အတွက်ပေါ့နော်ဒေတာအတွင်းမှာဟိုကျန်းမာရေးဝန်ထမ်းတွေကလည်းအကန့်အသတ်တွေအများကြီးရှိတယ်နောက်ပြီးတော့မှဒီအကောက်ွေဖြစ်စီရတဲ့အလုံးလောက်မှုမရှိဘူးအဲ့လိုမျိုးအနေထားရှိတယ်တကယ်လို့တယောက်ကလည်းမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့အဲ့ဘက်မှာ risk ကတော့ပိုပြီးတော့များတယ်ပေါ့နော်ဒီနာဂဒေတာတော့ဟိုတောင်ပေါ်ရွာတွေပေါ့နော်အဲ့ဘက်မှာလူကြီးက3သိန်းလောက်နေရဖြစ်တဲ့ coverage people တွေကအများကြီးလိုအပ်တာရှိသေးတယ်အဲ့ကြောင့်မလို့ဒီကိုကြီးပန့်ပိုးရေးအပိုင်းတော့အများကြီးလိုအပ်တဲ့အနေထားပေါ့နော
်ကျေးရွာအစုလေးတွေနဲ့တည်တတ်နေထိုင်နေကြပြီးသူသဖြင့်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုမပြည့်စုံသလိုဘာသာစကားအခက်အခဲလည်းရှိတယ်လို့ဒေတာခန်နာဂလူငယ်အထောင်ဘဂရီကပြောပါတယ
်နာဂဒေတာမှာဆရာမတွေအလုံးလောက်မရှိဘူးရှိတဲ့နေရာတွေမှာလည်းဒီစစ်ပဆိုင်ရာအထောက်အကူပစ္စည်းတွေပေါ့နော်မလုံလောက်ဘူးဒီလူဝင်လူထွက်တွေနဲ့ပတ်သက်ပြီးတော့မှတို့အနေနဲ့ဘယ်လိုနေထိုင်တဲ့စစ်စစ်တဲ့အဲ့အရာမျိုးတွေပေါ့နော်တချို့ကျွန်တော်တို့နာဂဒေတာမှာပမာလို့မပေါက်တဲ့ရာရှိတဲ့အင်္ဂလိပ်လို့မပေါက်တဲ့ရာရှိတဲ့အဲ့အရာတွေဆိုဒီမှာရှိနေတဲ့ဒေတာခံရတဲ့အကူအညီနဲ့ကျွန်တော်တို့အချက်လက်လေးတွေကိုကျွန်တော်တို့ကပါတာပြန်တယ်ကျွန်တော်ဒီဒေတာစံပါတာစကားတွေနဲ့ပေါ့နော်အဲ့ဒါရံပုံငွေလည်းအလုံးလောက်မရှိဘူးပေါ့နော်အလုံးလောက်မရှိတော့လေရှိမြို့နယ်မှာတော့ကျွန်တော်တို့ကတမြို့နယ်လုံးကိုမလွှမ်းခြုံနိုင်ဘူးဒီကားလမ်းနဲ့ highway လမ်းမတစ်လျှောက်လူဝင်လူထွက်များတဲ့အဲ့လိုနေရာတွေကိုကျွန်တော်တို့က target ထားပြီးတော့လုပ်ပြတာဆရာမ
နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင် COVID-19 ကြိုတင်ကာကွယ်မှုတွေကိုစနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းကိုအိုက်ဇက်ကျော်ထွန်းလာကထောက်ပြပါတယ
်နာဂဒေသတို့ကတွားလာတာအရန်ကိုဝေးတဲ့နေရာတစ်ခုဖြစ်တယ်လမ်းပန်းဆက်တွေအရန်ခက်ခဲတဲ့နေရာဖြစ်တဲ့အတွက်တခုခုအခုချိန်မှာဖြစ်ပြီးဆိုတဲ့အခါကျမှသွားပြီးတော့မှ response လုပ်မယ်ဆိုလို့ရှိတော့အရင်နောက်ကျသွားမဲ့အနေထားလေးရှိနိုင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီဟာအကောင်းဆုံးကတော့မဖြစ်ခင်ကတည်းကနေလိုအပ်တဲ့ဟာလေးကိုအကောင်းဆုံးကြိုတင်ပြီးပြင်ဆင်ထားဖို့လိုအပ်မယ်ဒီအစိုးရဌာနဆိုင်ရာအနေနဲ့လည်းဒီထက်ပိုပြီးတော့အကောင်းအောင်လုပ်ဖို့လိုအပ်မယ်လို့ကျွန်တော်တို့မြင်နေပေါ့နော်တချို့နေရာဆိုပုံမှန်လိုနားမလည်တဲ့လူရှိတယ်အဲ့ဒါကြောင့်မလို့ data ခန့်တွေရဲ့ပူပေါင်းဆောင်ရွက်မှုကိုလည်းရရှိအောင်အခုကတည်းကနေဟိုအကောင့်အလုပ်ဆောင်ထားဖို့ပေါ့နော
်လူသူရောက်ပေါက်နေတဲ့တောင်တန်းဒေသကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကကျေးရွာပေါင်း22ရွာမှာတန်တရားလူနာတွေကိုတိချဆောင်ကြည့်တဲ့အနေအထားတိဆောက်ပေးတာပါဝင်အကာအကွယ်ပစ္စည်းကူညီထောက်ပံ့ရေးလုပ်ငန်းတွေကိုတော့အရက်ဖတ်လူမှုအဖွဲ့စည်းဌာနတိုင်းရင်းသားတို့၏တဘာဝတရားစတာအခွင့်အရေးကာကွယ်ပေးအဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ရုံးရဲ့အကူအညီနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနတို့ပူးပေါင်းပြီးဆောင်ရွက်နေပါတယ်ရှင်
COVID-19 ကာလအသွားအလာခက်ခဲနေချိန်မှာမြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေရပ်တန့်မသွားစေဖို့အစိုးရဘက်ကကြိုးစားနေတဲ့အခြေအနေနဲ့မြောက်ပိုင်းအဖွဲ့တွေဘက်ကလက်ရှိသဘောထားနဲ့အခြေအနေတွေကိုတင်ပြပါမယ်ကျွန်တော်မိုးစောပါ KIA ကချင် TNLA တအမ်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာအလွတ်သဘောတွဲဆုံပြီးတဲ့နောက် COVID-19 ကာလသွာလာရေးခက်ခဲတာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာရပ်တန့်နေခဲ့တာပါအစိုးရဘက်ကသွာလာဖို့အကန့်အသတ်ရှိချိန်မှာအွန်လိုင်းကတဆင့်ဆွေးနွေးဖို့ကန့်လန့်ထားသလိုဆွေးနွေးပွဲတွေရက်တက်မသွားစေဖို့လိုလားကြောင်းနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် COVID-19 တိကျီသွာလာမှုကန့်သတ်ချက်တွေမရှိတော့မှတွေးလို့အဆင်ပြေမယ်ဆိုကျွန်တော်တို့ထုတ်ပြန်ထားတယ်အဲ့တော့ကျွန်တော်တို့ကကန့်သတ်ချက်တွေရှိနေအောင်မှဆွေးနွေးမှုကမပြတ်ဖို့လိုတယ်ကျွန်တော်တို့ရဲ့သဘောထားဟိုမြေပြင်ချင်းနေရပါတော့ဟိုသွားလို့လာလို့မရဘူးဟုတ်ပြီအဲဒါဆိုရင်ဟိုကျွန်တော်တို့ online မှာတွေ့ပေါ့ဆွေးနွေးလို့ရတာပဲအဒါမျိုးပေါ့အဲ့ပေါ်မှာကျွန်တော်တို့ဒါကတရားဝင်စုဝေးဝဲမဟုတ်သေးဘူး informal သွားမှာအဲ့မှာပုံလင်းလင်းချစ်ချစ်လေးလေးပြောပြောပြီးမှနှုတ်နှစ်ဖက်ဟိုအလားအလာတွေကောင်းတယ်ဘုံသဘောတူညီချက်ရနိုင်နေဆိုရင်တရားဝင်ဆွေးနွေးပဲသွားမယ်အဲ့ဒါကိုကျွန်တော်တို့ကလုပ်သွားတာ
မြောက်ပိုင်းမဟာမိတ်လေးဘွဲ့မှာပါဝင်တဲ့တန်ပလောင်ကိုကန်းနဲ့ရခိုင်တို့ရဲ့ညီနောင်မဟာမိတ်သုံးဘွဲ့ကအပြည့်အကြောင်ကြေညာချက်ထုတ်ပြန်ထားပေမဲ့လက်တွေ့မှာတိုက်ပွဲတွေမရဆိုင်တဲ့အပေါ်မှာလည်းဦးစော်ထေးကအခုလိုပြောဆိုထားပါတယ်
။ကြောက်ပိုင်းသုံးဘွဲ့အပြည့်အကြောင်ကြေညာတယ်။ကြေညာပြီးရင်ဟိုရဲတွေကိုတတ်တယ်တက်ကလူတွေတတ်တယ်ပြည်သူတွေကိုတတ်တယ်အဲ့တော့ဒီအပြည့်အကြောင်ကြေညာတဲ့သုံးဘွဲ့ကြေညာချက်ကပါလဲပေါ့။ကြေညာချက်နဲ့လှုပ်ဆောင်ချက်ကဘလောက်ထပ်တူကြလဲ။ဒါတွေလည်းဆင်းရှင်းလင်းလင်းမြင်ဖို့လိုတယ်။ကျွန်တော်တို့ကညီညာရေးလမ်းဖွင့်ထားတယ်တကားမပိတ်ထားဘူးအများတန်းလည်းဖွင့်ထားတယ်အများတန်းလည်းပိတ်ကြတယ်သူတို့ဘက်ကလည်းငင်းငန်ရေးလမ်းကိုရှောက်ချင်တဲ့စိတ်ရင်းစိတ်နာမှအမှန်တကယ်ရှိဖို့လိုတယ်ခေါင်းဆောင်တွေမှာရှိဖို့လိုတယ်ညီနိုင်ဆွေးနွေးနေတဲ့လူမှာရှိဖို့လိုတယ
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာ bilateral call နှစ်ဖက်ပြည်အစာချုပ်ချုပ်ဆိုဖို့အစိုးရနဲ့တမရော်ဘက်ကညီမှန်းခဲ့ပေမဲ့မြောက်ပိုင်းအဖွဲ့တွေဘက်ကအဆင်မပြေတာကြောင့်မအောင်မြင်ခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောဆိုထားပါတယ်မြောက်ပိုင်းမဟာမိတ်ဘက်ကလက်ရှိအွန်လိုင်းဆွေးနွေးပွဲတွေမစတင်နိုင်တဲ့အပေါ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုပါတယ်
။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကနေဆက်ဒေတာမှနေတာပြည်ုံနေဆက်မှဆိုတော့အဲ့ဒီဒီဗမာပြည်တက်က line နဲ့တော့မတူဘူးအားလုံးတိကျတဲ့အတိုင်းဆိုတော့အဲ့ဒါနံပါတ်၁ကတော့ line ပြဿနာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
။နောက်အတားအဆီးတွေကတော့မဟာမိတ်အဖွဲ့တွေရဲ့မူအရအစိုးရနဲ့တနေရာထဲမှာအတူဆွေးနွေးဖို့ဖြစ်တာကြောင့်ဒီလိုမဆွေးနွေးခင်မဟာမိတ်လေးဘွဲ့တွဲဆုံညှိနှိုင်းဖို့အခက်အခဲရှိကြောင်းအစိုးရဘက်ကကမ်းလှမ်းတဲ့မြစ်ကြီးနားဒါမမုတ်ကျိုင်းတုံမှာတွဲဆုံဖို့ဆိုရင်နိုင်ငံတကာနဲ့မျက်မြင်သက်သေအနေနဲ့တရုတ်နဲ့အခြားကိုယ်စားလှယ်တွေလာရောက်ဖို့ခက်ခဲတာကြောင့်ဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ် TNLA ကတန်ပလောင်အဖွဲ့ကဗိုလ်မှူးတိုက်ကြော်ကလည်းရှမ်းမြောက်ဒေသတိုက်ပွဲဖြစ်ရတဲ့အခြေအနေကိုအခုလိုတုံ့ပြန်ထားပါတယ်
တကယ်မြင်ပြမှာတော့ကျွန်တော်တိုက်ပွဲမဖြစ်အောင်ကျွန်တော်ရှောင်းနေခါတိုင်းဆိုရင်ကျွန်တော်ဒီစီမှာကျွန်တော်အလဲထုံးတိုက်ပွဲရမရှိဘူးဆိုတော့တလကိုဆယ်ကနန်းရှိတော့နော်တစ်ဆယ်ဆယ်အဒီအခုနောက်ပိုင်းမှာကျွန်တော်ကဒီအဒီရကျွန်တော်အချင်းညာထားတဲ့နောက်ပိုင်းမှာတော့တန်တယ်ကတော့ကျွန်တော်ရှောင်းတော့ဒီချိုလာစနာလီနာကျင်းအာရမထိတ်တဲ့ဝက်ပြင်းထန်တာတိုက်ပွဲတော့မရှိဘူးဒီဟာတော့တကယ်မြင်ပြမှာဖြစ်ပြနေတယ်ဟာဒီကုန်လုံးဖြစ်တဲ့တိုက်ပွဲကိုပြန်ကြည့်မစင်လားဒီကျွန်တော်တော့တိုက်တာမရှိဘူးဒီအကုန်လုံးကတော့ဒီစပ်ပကထူးစစ်စင်အလားလို့ဒီစပ်ပွဲဖြစ်သွားတာဖြစ်တယ
်။ကျိုင်းတုံဆွေးနွေးပွဲမှာတမ်မရွန်နဲ့သဘောတူညီချက်မရခဲ့တာကြောင့်ဆွေးနွေးပွဲလမ်းကြောင်းပျောက်ခဲ့တာဖြစ်ကြောင်းလဲဗိုလ်မှူးတိုက်ကျော်ကပြောပါတယ်
။ဆွေးရနဲ့ဒီတမ်မရွန်ကပါတာနောက်ဆုံးတော့ကျိုင်းတုံဆွေးနွေးပွဲမှာပါတာမဟုတ်တော့အဲတော့တော့ဒီကျွန်တော် net PC နဲ့အရင်ကညီမဖြစ်နိုင်မဲ့လမ်းကြောင်းကိုကျွန်တော်စဉ်းစားရတဲ့အခုဒီတက်ကတော့အဲ့ချိန်မှာလက်မခံလက်ခံတဲ့အတွက်ဒီဆွေးနွေးမှုလမ်းကြောင်းပြတ်လို့ဖြစ်သွားတာပေါ့နော
်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရရဲ့ PC ကငင်းချမ်းရေးကော်မရှင်တို့ညှိနှိုင်းထားတဲ့အချက်တွေမှာတက်နေရချထားရေးနဲ့လက်မှတ်ထိုးပြီးတိုက်ပွဲပြန်ဖြစ်ရင်ဂျာကန်အဖွဲ့ကဂျာဝင်ဆောင်ရွက်ရေးကိစ္စတွေပါဝင်တယ်လို့ပြောပါတယ်လောလောဆယ်မှာတော့အစိုးရတက်မရော်ရောညီတော်မဟာမိတ်အဖွဲ့တွေဘက်ကပါတစ်ဖက်သက်အပြစ်ခတ်ရစဲကြောင်ကြေညာထားတာပါကျမော်ရဲ့အပြည့်အစုံကြီးညာချက်မှာအကျန်းဖက်အဖွဲ့တွေလှုပ်ရှားရနေမည်မပါဝင်ကြောင်းထုတ်ပြန်ထားသလိုညီတော်မဟာမိတ်အဖွဲ့တွေဘက်ကလည်းရခိုင်ဒေသကိုပါထည့်သွင်းဖို့တောင်းဆိုထားပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ရခိုင်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုရှမ်းမြောက်ဒေသဘက်မှာလည်းတိုက်ပွဲတွေဟာဂျိုးကြားဆိုသလိုဖြစ်ပွားခဲ့ပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မင်္ဂလာပါရှင်။ ကျမအင်ဂျင်နိုင်ပါကမ္ဘာဒုက္ခသည်များနေဆိုင်ရာအထူးစီစဉ်ကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စုကိုအကြောင်းအမျိုးမျိုးကြောင့်ဒုက္ခသည်ဖြစ်အခြေချနေထိုင်နေကြတဲ့မြန်မာနဲ့တိုင်းရင်းသားအများပြားရှိပါတယ်သူတို့ဒီကိုဘာကြောင့်ရောက်ရှိလာသလဲအမေရိကန်နိုင်ငံမှာတွေ့ကြုံရတဲ့စိန်ခေါ်မှုအခက်အခဲတွေကြားကသူတို့ရဲ့ဘဝအိမ်မက်တွေကိုဘလို့အကောင့်ထဲပေါ်နေကြသလဲဆိုတာဒီအစီအစဉ်မှာရှုစားမှာပါရှင်
အဲ့တော့မလေးရှားနိုင်ငံကနေပြီးတော့ဒုက္ခတဲ့အဖြစ်အနေနဲ့အမကအမေရိကန်နိုင်ငံကိုရောက်ရှိလာတယ်။ဒါပေမဲ့ရောက်ရောက်ချင်းမှာတော့အမကဒီ NYPD နဲ့အမဟိုဘယ်လိုခေါ်မလဲ။ဟိုမဆက်သွယ်ရသေးဘူးပေါ့နော်။တခြားမှာအမအလုပ်လုပ်နေသေးတာပေါ့လေ
။2015ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်ရောက်ရှိလာတဲ့မလလဆန်တယောက်၃နှစ်အတွင်းနယူးယောက်မြို့ကရင်တိန်ရဲရှာရှိဖြစ်ဂျိုးပန်းခဲ့ပုံကိုလည်းကြည်ကြရအောင်ပါရှင်။
မမနော်ဒီ NYPD မှာရဲ့ဒါအမားရောဒီ NYPD ရဲ့ဟိုမိသားစုဝင်တဲမှာပါတယ်ဒါပေမဲ့တကယ်လမ်းလှုပ်ချင်တာကအမအနေနဲ့ကပိုလစ်လှုပ်ချင်တာဒါပေမဲ့သူတို့ခေါ်တဲ့အချိန်မှာအမရဲ့အသက်အနေနဲ့အသက်အကန့်အသတ်ကကြတော့35နှစ်ကျော်သွားပြီအမ35နှစ်ကျော်တဲ့အတွက်ကြောင့်ဒီပိုလစ်ရဲ့ဟိုစားယာဒူးတစ်ခုကိုအမမရတော့အမသူ့ရဲ့ဟိုဒုတိယဟိုယာဒူးအနေနဲ့ပေါ့နော်ဒီရင်စည်းကမ်းအနေမှာအမအနေပဲဒီရင်စည်းကမ်းထိမ့်သိမ်းရေးအရာရှိတဦးအနေနဲ့ကြာအမအသက်ကသွားမိနေတယ်သွားမိနေတဲ့အတွက်ကြောင့်မလို့အလုတ်ခွင်ဆောင်မွေးကိုအမအရင်ဝင်ဖြေတယ်ညီမဝင်ဖြေလိုက်တဲ့အခါမှာအမကအမှတ်80ကျော်နဲ့အောင်သွားတယ်အဲ့တော့အဲ့ဒီ process တွေအကုန်လုံးကိုပြောရမယ်ဆိုရင်တော့အမတစ်နှစ်ခွဲတနှစ်ခွဲကြာနေတဲ့အချိန်မှာအမကလည်းဒီဘက်မှာတခြားအလုတ်ကိုလုပ်နေတာပေါ့နော်နယူးယောက်မှာရောက်ရောက်ချင်းမြန်မာတွေလုပ်ကြတာကြောက်တမ်းမှလုပ်တယ်လုံနေရင်တန်လန်းနေပြီးတော့ပဲအမဒီသူတို့ရဲ့ဒီသူတို့ခေါ်တဲ့ interview တွေအမသွားရတယ် physical test တွေ mental test တွေအဲ့လိုမျိုးတွေပေါ့နော်အဆင့်ဆင့်အမဖြတ်ကျော်ပြီးတစ်နှစ်ခွဲကြာတဲ့အခါကျမှအမကိုသူတို့တွေကဒီ police academy တက်ဖို့အမကိုသူတို့အတီးပြုတ်လိုက်တယ်အဲ့တော့ police academy ကိုအမတို့သုံးလတက်ရတယ်ညီမ
ကလေးဘွားရုပ်ရှင်တွေကြည့်တဲ့အခါမှာ new york မြို့က NYPD ရဲတပ်ဖွဲ့ကိုအားကြခဲ့တဲ့အတွက်ရဲရာရှိဖြစ်ဖို့မျော်မှန်းခဲ့တဲ့မလှလှဆန်တယောက်သူ့ရဲ့အိမ်မက်တွေအကောင့်ထဲပေါ်စူးစမ်းခဲ့ပုံကတော့ဒီလိုပါ။ဟ
ိုစစဝင်တော့မှဆိုရင်တော့အရန်အမအတွက်အခက်ခဲရှိခဲ့တယ်။ဟိုစိတ်ဓာတ်ရေးရောတော်တော်လေးကိုကြံ့ကြံ့ခံရတယ်။ဘာဖြစ်လို့လဲဆိုတော့ဒီအလုပ်ကဟိုဘယ်သူမှမနစ်သက်တဲ့အလုပ်။ပြောရရင်တော့အဲ့တော့ကိုကလည်းဟိုဘယ်လိုပြောမလဲဆိုတော့အပြင်းမာပေါ့နော်လမ်းပေါ်မှာရှိတဲ့လူတွေနဲ့ဆက်ဆံရတာနေ့စဉ်နဲ့ညအမရဲ့ life ကလုံးဝချိန်သွားတာကြောက်တန်းအလုပ်ကနေပြီးတော့ဓာတ်လိုက်ဟိုလမ်းပေါ်မှာနေ့စဉ်နဲ့အမျှတွေ့နေရတာပေါ့နော်ကောင်းတဲ့လူရှိတယ်ဟိုမကောင်းတဲ့လူလည်းရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့အမရဲ့မျောလင်းချက်ကတော့အမရှေ့ဆက်လျှောက်မယ်ပို့လို့တော့အမစိတ်ကူးထားပြီးသားပါဇာမွဲဖြေဖို့လည်းအမလေးလာနေတယ်အာနောက်ထပ်ယာတို့အတွက်ပေါ့နော်အဲ့လိုမျိုးဆိုရင်အမဖြစ်လာပါစေလို့ပဲအမတော့ဆူတောင်းနေတာပေါ့ညီမရဲ့
2005စက်တင်ဘာမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေတဆင့်ကျွန်တော်ဒီအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အခုနေတဲ့ Buffalo ပဲရောက်လာတယ
်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်ရွှေပြောင်းအခြေချခွင့်ရခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုမင်းနိုင်ဖြစ်ပါတယ်အမေရိကန်မှာအောက်ခြေဘွားကနေ15နှစ်အတွင်းအသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်လာတဲ့အတွေ့အကြုံကိုကိုမင်းနိုင်ကတော့အခုလိုပြောပြပါတယ
်ရောက်လာကစားမှာတော့လက်ထဲမှာပတ်စံလည်းမရှိဘူးပြင်ရမတတ်ဘူးစကားမတတ်ဘူးတကယ်သူများနိုင်ငံမှာစာပြီးခြေချနေထိုင်ရတာဖြစ်ရကြောင့်စိန်ခေါ်မှုခက်ခဲရတော့အများကြီးပဲအထူးသဖြင့်ဘာသာစကားတွေဒီလုပ်ငန်းဝင်တွေမှာဆိုနေအင်္ဂလိပ်လိုပြောရတဲ့လူတွေနဲ့ပဲတွဲပြီးလောက်ရတာများတယ်ဆိုတော့ရောက်ကစားမှာတော့အဲ့ဒီခက်ခဲတွေအများကြီးကြုံရတယ်ဒီနိုင်ငံက land of opportunity ဆိုတဲ့ဟာမျိုးကိုကျွန်တော်သိထားတယ်လေပြီးတော့ကိုယ့်ဘက်ကအချိန်နေပြီးပြည်သူတွေအနေနဲ့စူးစမ်းနေရင်လုပ်ခဲ့တဲ့၃နှစ်ကျော်၄နှစ်မှာစလုပ်ဖြစ်တဲ့ recycling လုပ်ငန်းလေးကိုစပြီးတော့လုပ်ဖြစ်တာဆိုတော့2016ဒီဇင်ဘာလောက်နေစလုပ်တယ်ဆိုတော့3နှစ်ကျော်3နှစ်တည်းတော့ရောက်လာပြီဒီတွင်းမှာကျွန်တော်ဆိုင်ဝဲ5ဆိုင်ဒီဖြစ်လာတယ
်ကမ္ဘာဒုက္ခသည်များနေဆိုင်ရာအထူးဆောင်မကိုတင်ဆက်ခဲ့တာပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနဲ့ပတ်သက်ပြီး How NGOs are supporting Myanmar's displaced ခေါင်းစဉ်နဲ့ Interaction ဆောင်မြင်တာပါဂျယ်မီဒူရန်ရဲ့ဆောင်မကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာပြည်ရင်းစစ်အကြာရှည်ဆုံးဖြစ်ပြီးနိုင်ငံရေးပဋိပက္ခအကြမ်းဖက်မှုတွေနဲ့အတူဒဏ်လူညီကွင်းတွေလည်းဆုံးရှုံးနေသေးတယ်လို့ဆောင်းမကိုအစကြီးထားပါတယ်။ဇွန်လ20ရက်ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာနဲ့အညီဖိနှိပ်ဆက်ဆံမှုကြောင့်နေရာစွန့်ခွာလာတဲ့ရိုဟင်ဂျာတွေဟာအခုလိုကာယယောဂကာလအတွင်းကိုဗစ်ကူးစက်မဲ့အန္တရာယ်ချင်းချောက်ခံရတဲ့အတွက် ဒါဟာနောက်ထပ်ပိုအရေးကြီးတဲ့ပြဿနာဖြစ်လာကြောင်းထောက်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံမှာရောရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာပါဒုက္ခသည်ဆောင်းရှောက်မှုအခြေအနေတွေကအရန်ဆိုးရိမ်ပွေဖြစ်ပြီးကိုဗစ်ရောဂါကြောင့်အခြေအနေပိုဆိုးလာကြောင်းလည်းပြောထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာနိုင်ငံကိုသွားခဲ့တဲ့ Humanitarian Practice အဖွဲ့ရဲ့အကြီးတန်းမန်နေဂျာKT Street Folino ကိုဒီဆောင်မကြီးတဲ့ Interaction အဖွဲ့ကတွေးဆောင်ခဲ့ရမှာ KT ပြောတဲ့အတွေ့အကြုံကတော့မြန်မာနိုင်ငံမှာကျင်းပတဲ့ NGO Forum ကိုသူတက်ရောက်ခဲ့ကြောင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလူသားကုန်တိုက်ခါကင်းမဲ့တဲ့အခြေအနေမျိုးကိုလေ့လာသိခဲ့ရကြောင်းနိုင်ငံတော်အဆင့်ဦးဆောင်နေသူတွေကြားမှာအပြန်အလှန်ယုံကြည်မှုကင်းမဲ့တဲ့ရေချိန်ကမြင့်မားနေကြောင်းသူမကပြောပါတယ်မြန်မာနိုင်ငံတွေက NGO တွေနဲ့အလုပ်တွဲလုပ်မယ်ဆိုရင်ဘေးကိစ္စတွေမှာသူတို့ကိုအဓိကကူညီနိုင်မလဲလူသားချင်းစာနာမှုအကူအညီကိုထိရောက်စွာဘယ်လိုပေးနိုင်မလဲပြည်တွင်း NGO တွေအပေါ်အန္တရာယ်ရှိလာမဲ့ကိစ္စတွေအတွက်ဘာတွေကြိုတင်ပြင်ဆင်ထားသလဲစတဲ့အချက်တွေကိုသုံးသပ်ဖို့လိုတယ်လို့ KT ကအကြံပြုထားကြောင်းရေးထားပါတယ်အပြည့်စုံကိုတော့ interaction.org စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းစစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်ကုပြည်တွင်မှာ OA ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေအပါအဝင်နေရဆွန်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်း80နီးပါးရှိပြီးတီထဲမှာတဝက်နီးပါးကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်။ဒုက္ခသည်ဆိုတဲ့အတိုင်းပညာရေးလူမှုရေးစာဝန်တွေအခြေခံခွင့်ရေးတွေကိုတာမန်လူတွေလိုအပြည့်အဝမရကြသလိုဒုက္ခသည်ဘဝမှာအခွင့်အလမ်းဆိုတာကလည်းမရှိသလောက်ပါ။ဒီလိုအခြေအနေမျိုးမှာဘဝကိုရှုံးမပေးဘဲအောင်မြင်တဲ့အနာဂတ်တစ်ခုရဖို့ပုံဖော်ကြိုးစားကြတဲ့ဒုက္ခသည်တွေလူမှုတိုင်းဝိုင်းကိုပြန်လည်အကျိုးပြုနေကြတဲ့ဒုက္ခသည်တွေလည်းအများပြားရှိပါတယ်။ဒီဆုံးလာ20ရည်နေကတော့ဒီလိုဒုက္ခသည်တွေရဲ့ဘဝကိုအတိမတ်ပြုပြီးဒုက္ခသည်ရဲ့ကိုကဘာကပုံမနာလေသိရှိလာဖို့ရည်ရွယ်တဲ့ကဘာဒုက္ခသည်များနေပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုနေ့မှာဒုက္ခသည်ဘဝအခက်အခဲတွေကိုရုန်းကန်ကျော်ဖြတ်ပြီးလူမှုတိုင်းဝိုင်းအတွက်ပြန်လည်အကျိုးပြုနေတဲ့အမျိုးသမီးကောင်းဆောင်တယောက်လည်းဖြစ်အမေရိကန်နိုင်ငံဆိုင်ရာဌာနကချီးမြှင့်တဲ့2019ခုနှစ်အမျိုးသမီးရဲစွမ်းတက်တီဆုရှင်လည်းဖြစ်တဲ့နော်ကညောဖို့ရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။
ni opera la coach mi batte ni opera le yu ko de pa ma menu ko le ni la de to quiria nui si na awe ble we lucky ni na pio se di de pa ne we de ma we da awe te
chuma ne le ga no gnyo pho ba chuma ko thai ni set ni ya ma mwe ya ba 1995 96 khu ni law ga kyin de da ma myama jet mro ga phyet le phyet mu thong mi kyin to la yi de phwe ri ko nei nin bu chu sa da ma la nat kan ye ayet da ye lu ma khwe cha be အားလုံးကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျမရဲ့မိဘတွေအပါအဝင်ကရင်မိသားစုတွေအများပြားထမ်းမြေမှာနေဆက်ကိုထွက်ပြေးကြရပါတယ်ဒီလိုနဲ့ကျမမိဘတွေဟာနေဆက်တစ်လျှောက်ပေးလို့ရတင်းရှောင်ပြေးလွှားနေခဲ့ကြရပြီးကျမကိုလည်းထိုင်းနေဆက်တနေရာမှာပဲမွေးခဲ့တာပါလို့ကရင်မျိုးသမီးနော်ကညောဖို့ပြောသွားတာပါနော်ကညောဖို့ရောမိသားစုလိုပဲမြန်မာနိုင်ငံထက်လက်နက်ကန်ပြပခါတွေကြောင့်ထမ်းမြေမှာနေဆက်တစ်လျှောက်မှာပြည်တွင်းမှာပဲဥယျာဉ်ဆွန်ခွာထွက်ပြေးနေကြတဲ့သူတွေထနေငံဘက်ချမ်းကိုရောက်လာပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေတိတ်နေချီပြီးတော့ရှိပါတယ်။လက်နက်ကန်ပြပခါတွေနဲ့နိုင်ငံရေးလူမှုရေးဖိနှိပ်မှုမျိုးစုံကြောင့်ဥယျာဉ်ဆွန်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာကမ္ဘာတဝန်းမှာ89တန်းခွဲလောက်ရှိပြီးဒါဟာကမ္ဘာလူဦးရေရဲ့တရာခိုင်နှုန်းလောက်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကထုတ်ပြန်ထားပါတယ်။ဒီအထက်မှာတဝက်လောက်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပါ။နော်ကညော့ဖို့ဆိုရင်လည်း နေဆက်ဒေတာလက်နက်ကင်ပြိပက္ခတွေကြောင့်ဘင်းလူရရွှေ့ပြောင်းနေထိုင်သွားလာရင်နောက်ဆုံးထိုင်းနိုင်ငံပတ်ချန်ကဒုက္ခသည်စခန်းကိုရောက်လာတဲ့အချိန်မှာအသက်17နှစ်ရှိနေပါပြီ။ဒုက္ခသည်စခန်းအတွင်းမှာပဲချွတ်ချွတ်တက်တက်ကြီးပြင်းနေရပါပဲ။ပညာကိုရသလောက်လေ့လာစီပူခဲ့ပါတယ်။ဘဝကိုအလွလွယ်အရှုံးမပေးပဲသူ့လိုပဲလက်နက်ကင်ပြိပက္ခတွေကြောင့်ဒုက္ခကြုံတွေ့ကြတဲ့သူတွေကိုပြန်လည်ကူညီပေးနိုင်ဖို့လူခွေရီကာကွယ်မြင့်တည်သူတယောက်ဖြစ်လာဖို့ရည်မှန်းကြိုးစားခဲ့တဲ့သူပဲဖြစ်ပါတယ်။
မေမအဝဲနေနေပူလဘကဘကေဒေဝကုကုနေတဖဒနာဥရာဘဘဒူရတော်ခါနော်ပကေဝရာပကေတဲလေပွာတာဆာနေကိနေပတတ်ဥဒီယောဖတ်တိယကဘတော်ဘာအဘာကုကုလလဘဒုက္ခ
ဒုက္ခစကန်နေမှာအနေထိုင်စားတော့အများကြီးဆင်းရဲခဲ့ပါတယ်အခွင့်လန်းဆိုတာလည်းမရှိပါဘူးဒါပေမဲ့ကျမကဒုက္ခတွေထဲမှာတော့ကံကောင်းတဲ့ဒုက္ခတွေတယောက်လိုခံယူပါတယ်ဘာဖြစ်လို့လဲဆိုတော့ကရင်အမျိုးသမီးအဖွဲ့အစည်း KWO နဲ့တွေ့ဆုံပြီးဒီအဖွဲ့ထဲမှာပါဝင်ခွင့်ရခဲ့တယ်လို့လူအခွင့်အရေးအမျိုးသမီးအခွင့်အရေးစားတဲ့သင်တန်းတွေလေ့လာခွင့်ရခဲ့ပါတယ်။တခြားတိုင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ပြီးတော့ကုနိုင်ငံရဲ့အခြေအနေတွေကိုလေ့လာသိရှိခွင့်ရပါတယ်။မျက်စိပွင့်နားပွင့်ဖြစ်လာခဲ့ရပါတယ်။ဒီလိုသိလာတဲ့အချိန်မှာတခြားကုလူဒုက္ခတွေတွေကိုလည်းပြန်ပြီးတော့ကူညီပေးချင်ပါတယ်။စစ်ပွဲတွေကြမှာကြီးပြင်းခဲ့ရသူတယောက်အနေနဲ့စစ်ပွဲတွေရဲ့ဒဏ်တွေမတရားမှုတွေနဲ့ဖိနှိပ်မှုတွေကိုကျွန်းလန်တိုက်ဖြတ်ခြင်းနဲ့စိတ်နဲ့ကျမစူးစမ်းခဲ့ပါတယ်လို့နှုတ်ကြောဖို့ကပြောပြသွားတာပါသူကအခုချိန်မှာတော့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်နေပါပြီကရင်အမျိုးသမီးအစည်းအရုံး KWO ရဲ့အထူးရင်းမှုတာဝန်ကိုယူထားတယ်လို့စစ်ပွဲတွေပြိပက္ခတွေအတွင်ကအမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ဖို့လူသားတိုင်းကျန်းသူအခွင့်အရေးခံစားကြရစေဖို့ရှီလန်းကနေကြိုးပမ်းနေတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ပါသူ့ဘဝတစ်လျှောက်လုံးဖိနှိပ်ခံရသူတွေနဲ့အကာအကွယ်မဲ့သူတွေဘက်ကနေရက်တည်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တာဝန်ရှိသူတွေကိုရဲရဲဝံ့ဝံ့ထောက်ပြပြောဆိုခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာလည်းဒီလိုကာကွယ်မဲ့သူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့စဉ်ဆက်မပြတ်လှုံ့ဆော်ပြောဆိုနေတာပါဒီလိုသူရဲ့မဆုံမနစ်ဂျိုးပန်းအထောက်မှုတွေကြောင့်ပဲအမေရိကန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်အမျိုးသမီးရဲစွမ်းတက်တီရှင်စု International Women of Courage Award ကိုဂုဏ်ပြုခံထားရတဲ့သူလည်းဖြစ်ပါတယ်။လူငယ်အမျိုးသမီးဒုက္ခသည်တယောက်အနေနဲ့အခုလိုအခြေအနေရောက်လာအောင်ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ယူခဲ့တာပါလဲ။နောက်ကညောဖို့ကတော့သူ့အတွက်ပညာရေးကသိတ်ကိုအရေးပါခဲ့ပါတယ်လို့ပြောပါတယ်။
la kopula yema loba wada ba ko da ko da ya no de bomu da ko da ya we lo ki ma ni ti nya le ya ni we ita ko da ya o ti te ida da me he ma ha wo ya mo ita ko da ya la ta ni ko ni tu ba di
sa pinya yi ga yee chi ba de chuma dukha de sakhan ne ma a chat chan pinya ya aw tin yu kae de a chein lu a khwin yi a myo thami a khwin yi su ra re ko chuma le la kwin ya ga ba de dilo le da ro ma be ku ye a khwin yi ba le su ra ko ti la ga da ba ဒီလိုတည်လာတော့မှတခြားသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနိုင်၊ကူညီပေးနိုင်ပါတယ်။လူအခွင့်အရေးကိုမတိနားမလည်ကြသေးတဲ့လူငယ်ရီအမျိုးသမီးတွေတခြားဒုက္ခသည်တွေကိုလည်းကိုသိရဲ့အကြောင်းအရာတွေကိုမျှဝေပေးလာနိုင်ခဲ့ပါတယ်လို့နော်ကညောဖော်ကပြောသွားတာပါ။အမျိုးသမီးရဲစွမ်းတက်တီရှင်စုချီးမြှင့်ခရရတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
အဝဲကပလာဒုနိဘဝဒနော်အဝဲချူကောကတဟိလကပေါ်လမေရသူဒူတဒူအဝဲတဟိလကပေါ်ခုနေအဝဲကေရဝရတာဝိတဘာခာအမနခလတတိတတိညာပပနော
ဝဲနော်ဒီနေ့ဆွမ်းဆောင်မှုတွေကိုအတိမတ်ပြုတဲ့စုမှုကျမအတွက်တော့အရေးပါပါတယ်ထိုင်းမြန်မာနယ်စပ်မှာရှိနေကြတဲ့ဒုက္ခသည်တွေဆိုတာထိုင်းစုရကတရားဝင်အတိမတ်ပြုထားတဲ့သူတွေမဟုတ်ပါဘူးထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ရင်းစာတမ်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုလက်ခံထားပေမဲ့လို့ဒုက္ခသည်အဖြစ်တရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူး။ဒါကြောင့်ဒုက္ခသည်တွေအတွက်လုံခြုံမှုဆိုတာမရှိပါဘူး။တွာလာနေထိုင်ရတဲ့နေရာမှာအကာအကွယ်မရကြပါဘူး။ဒီလိုအခြေအနေတွေကြားမှာလူခွင့်ရေးချိုးဖောက်နေကြတဲ့အစိုးရတွေရဲ့လုပ်ရက်တွေကိုထောက်ပြပြီးလူခွင့်ရေးကာကွယ်မြင့်တင်ဖို့စ조사နေကြတဲ့သူတွေကိုအသိအမှတ်ပြုပေးတဲ့အတွက်ပဲဖြစ်ပါတယ်။ဒီလိုအသိမဲ့ပြုပေးတဲ့အတွက်ခွန်အားတွေပို့ပြီးတော့ဖြစ်စေပါတယ်။တိစုချင်းမြင့်ခရရတဲ့အတွက်ကရင်မျိုးသမီးစီယုံအတွက်လည်းကျမဂုဏ်ယူပါတယ်။တခြားမျိုးသမီးတွေအတွက်လည်းရှီတန်းကနေနမူနာကောင်းဖြစ်ဖို့မျှော်လင့်ပါတယ်။ဒုက္ခသည်စခန်းမှာကြီးပြင်းခဲ့ရသူဖြစ်ပေမဲ့ဒုက္ခသည်တွေကိုယ်တိုင်လည်းကိုယ့်ရဲ့လူမှုအတိုင်းအဝိုင်းအတွက်ပြန်ပြီးအကျိုးပြုနိုင်တဲ့တရားမမျှတမှုတွေကိုကျွမ်းလာနိုင်တဲ့ဆိုတဲ့သတင်းစကားမျိုးလည်းပေးရရောက်ပါတယ်လို့အမျိုးသမီးရင်းစွမ်းတက်တီရှင်စုချင်းမြင့်ခံထားရတဲ့နော်ကညောဖော်ပြောသွားတာပါ။နော်ကညောဖို့ဥဆောင်ပါဝင်လှုပ်ရှားနေတဲ့ကရင်အမျိုးသမီးအစည်းအရုံးဟာဆိုရင်လေနေဆက်ဒေတာနဲ့ဒုက္ခသည်စခန်းတွေအတွင်းကအမျိုးသမီးတွေအတွက်စွမ်းရည်မြင့်တေးသင်တန်းတွေပို့ချပေးပြီးလူခွင့်ရေးဆိုင်ရာဗဟုသုတတွေမျှဝေပေးတယ်လို့အမျိုးသမီးကောင်းဆောင်တွေပို့မှုပေါ်ထွက်လာအောင်အားပေးကူညီနေတဲ့အဖွဲ့ပဲဖြစ်ပါတယ်။အ အခုဆိုရင်ကရင်မျိုးသမီးစည်းရုံးကနေမွေးထုတ်ပေးလိုက်တဲ့အမျိုးသမီးကောင်းဆောင်လေးအများပြားရှိနေပြီလို့နှောကညောဖော့ကပြောပါတယ်။တကယ်တော့ဒုက္ခတဲ့အမျိုးသမီးတယောက်ဆွပြီးကိုကူကိုတင်ငယ်နေစရာမလိုပဲကိုရှိတဲ့ပတ်ဝန်းကျင်ကိုတင်ယူစရာနေရာတစ်ခုအဖြစ်မှတ်ယူပြီးရနိုင်တဲ့ပညာခွင့်လန်းတွေကိုအသုံးချပြီးအပတ်တကုတ်လေးလာစီးပူးမယ်။ကိုရဲ့ခွင့်ရေးကိုနားလည်ပြီးကိုရဲ့ယုံကြည်ချက်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုနိုင်မယ်ဆိုရင်လူမှုတိုင်းဝိုင်းအတွက်အကျိုးပြုသူတူဖြစ်လာနိုင်ပါတယ်လို့နှောကညောဖော့ကပြောပါတယ်။
အဝေပကေထဝရဘကဘခေဘုန်နေကိပတ်သဟောဘနဖကေရဘကဘခေလမိပတကမဘပေမေကလစဘမိတဟိအခဘဒပပတိညာလပတလဘကေရဘဝကညောပု
ဒုက္ခတွေဖြစ်လို့စိတ်ပျက်စရာမလိုပါဘူးဒုက္ခတွေဖြစ်ရတာကျမတို့ရဲ့အပြစ်မဟုတ်ပါဘူးကျမတို့လည်းလူသားတွေပါပဲလူသားအခွင့်အရေးအပြည့်အဝရှိပါတယ်ကျမတို့ကြိုးစားဖို့အရှုံးမပေးဖို့ပဲလိုပါတယ်ဒုက္ခတွေစကန်းထဲမှာနေရင်းနဲ့ပဲကိုရနိုင်တဲ့ခွင့်လန်းတွေကိုယူပြီးလေလာစီးပူးပါဒုက္ခတဲ့စကံကိုကိုယ်အတွက်သင်ယူစရာနေရာတစ်ခုလို့သတ်မှတ်ပါရတဲ့ပညာရေးကိုရသလောက်လေ့လာသင်ယူပြီးလူမှုတိုင်းဝိုင်းအတွက်ကိုတက်နိုင်တဲ့ဘက်ကနေပြန်ပြီးတော့ကူညီပေးပါဒီလိုနည်းနဲ့တိုးတက်မှုတွေရအောင်ယူနိုင်ပါတယ်လို့နော်ကညောဖို့ကပြောသွားတာပါခိုင်မာတဲ့ယုံကြည်ချက်နဲ့ဆွဲလုံးလာတာစိုက်ထုတ်မယ်ဆိုရင်တော့ကိုယ်အတွက်အခွင့်အလမ်းတွေဆိုတာပေါ်ပေါက်နိုင်ပြီးအဲ့ဒီလိုပေါ်ပေါက်လာတဲ့အခါမှာလက်လွတ်ဆုံးရှုံးမခံဖို့သာအရေးကြီးပါတယ်တကယ်တော့ဒုက္ခတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတူတူတယောက်တိုင်းဟာကိုတက်ဆွမ်းနိုင်တဲ့တတောင့်တနေရာကနေလူမှုအတိုင်းဝအတွက်အပြောင်းလဲတွေဖြစ်အောင်လုပ်နိုင်တဲ့စူရာကိုစစ်ပွဲတွေအကြာပြေးလွှာရုန်းကန်ရင်ဒုက္ခတဲ့စကန်အတွင်းမှာကြီးပြင်းလာခဲ့ပေမဲ့လို့ဒီကနေ့မှာတော့ကိုရဲ့လူမှုအတိုင်းဝအတွင်းမှာသာမကနိုင်ငံတကာကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်လာခဲ့တဲ့နော်ကညောဖော့ရဲ့ဖြတ်သန်းမှုအတွေ့အကြုံတွေကတတိပြနေတဲ့စူရာတင်ပြရင်းနဲ့ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမပြည်သူပြပါရှင
်အခုတစ်ပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်စီးပွားရေးအခြေအနေနဲ့ရိုက်ခတ်မှုတွေအကြောင်းကိုတင်ပြပေးရမယ်အမေရိကန်စီးပွားရေးပြန်ကောင်းလာဖို့အချိန်ယူရအောင်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြပွားမှုတွေတကြောပြန်ဖြစ်ပွားလာနိုင်တယ်လို့လေးနေ့တစ်ကြိမ်ကျင်းပတဲ့အမေရိကန်ထွေထွေရွေးကောက်ပွဲလဲလာမယ့်နိုဝင်ဘာလအတွင်းကျင်းပဖို့ရှိတာကြောင့်အခုလိုမျိုးသုံးသပ်ကြတာပါအမေရိကန်စီးပွားရေးကရဲ့နဲ့ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမြန်မာအမေရိကန်ကုန်သည်ကြီးများအသင်းဥက္ကဋ္ဌကိုထွန်းတင်ကိုကျွန်တော်အောင်ကဆက်သွင်းမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါကိုထွန်းနေဒီ American CYA ရာခုအခါမှာဆိုရင်အကြဘက်ကိုတွားနေတာပေါ့လေဆိုတဲ့အခါကျတော့ဒီလာမဲ့ဒီလာပိုင်းနေအတွင်းမှာရောအချိန်နေဘလို့ဆက်ရှိမယ်လို့ခမန်းမိပါလေ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီမှာအခုစုံနေရတဲ့ပြဿနာက COVID-19 နဲ့ပတ်သက်ပြီးတော့ American နိုင်ငံမှာ40 million တန်း40လောက်ကကျွန်တော်တို့အလုပ်လက်မဲ့ဖြစ်နေတယ်ခင်ဗျာဆိုအဲ့လိုမျိုးအချိန်နေမှာအခုဒီမှာကြည့်လိုက်ရင် US မှာဆိုရင်တော်တော်များများလုပ်ငန်းတွေအားလုံးကရပ်နေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အလုပ်မသွားခွင့်မရတာရယ်လော့ကဒေါင်းဖြစ်နေတာရယ်။နောက်ဒီကိုဗစ်တွေကိုကျွန်တော်တို့အများကြီးရင်ဆိုင်နေရပါတယ်။နယူးယောက်ဆိုအများဆုံးကမ္ဘာအသိဆုံးပါပဲခင်ဗျာ။စတာတော့တရုတ်ပြည်ကစလာတယ်။ဒါပေမဲ့အမေရိကန်မှာတော်တော်ဒုက္ခရောက်တာကအမေရိကန်အများဆုံးရောက်တယ်ခင်ဗျာ။ economic အရာရောလူမှုရေးအရာရောကျန်းမာရေးအရာရောသုံးခုလုံးအရာအမေရိကန်ကနံပါတ်1လို့မျိုးသွားနေတဲ့အခြေမျိုးဖြစ်နေပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီအချိန်မှာဒီလာမဲ့လတွေရောလာမဲ့လတွေရောဒီစီးပွားရေးကပြန်ပြီးတော့တော်တော်လေးထောင်ပြက်လာမယ်သို့မဟုတ်လည်း stable ဖြစ်လာမယ်တက်မှတ်လာမယ်ဆိုတာကိုလုံးဝမမြင်ပါဘူးခင်ဗ
ျစီးပွားရေးဘက်မှာဆိုရင်တော့ဒါဟို American ဆိုရလည်းပဲဒီကြဆင်းနေတဲ့စီးပွားရေးကိုအားကံမှုဆိုပြီးတော့ဒီလွှတ်တော်အစိုးရကနေပြီးတော့ဒီထောက်ပံ့ငွေတွေထုတ်ပေးထားတာပေါ့လေဆိုတော့အဲ့ဒီဟာဒီထောက်ပံ့ငွေတွေထဲမှာနောက်အထူးသဖြင့်ကဒီ unemployment benefit ပေါ့နော်ဒီအလုပ်လက်မဲ့ထောက်ပံ့ခြင်းမှာဆိုလို့ရှိရင်လည်းပဲဒီတာမန်ပေးနေကြတဲ့တယောက်ကို6000လောက်ပို့ပြီးတော့ပေးနေတာပေါ့ဆိုတော့အဲ့ဒါကလည်းဒီဇူလိုင်လအကုန်ဆိုလို့ရှိရင်ပြီးပြီပေါ့လေဒါပေမဲ့အခုထောက်ပံ့ကြေးတွေလည်းရက်ပြီးနောက်ခုနလို employment benefit ဒီ6000ပေးနေတဲ့ဟာလည်းဇူလိုင်လကိုရက်ပြီးဆိုရင်ရောဒီနောက်ပိုင်းမှာအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်မလဲ
ဇူလိုင်နဲ့ August မှာကကျွန်တော်တို့ဘာဖြစ်လို့ဟိုဟာဖြစ်လဲဆိုတော့မမြင်ရသေးတာကရထားတဲ့ပတ်စံတွေရဲ့တချို့တွေ food stamp တွေရထားတယ်ရှိပါတယ်ခင်ဗျာအစိုးရဘက်ကနေပေးထားတဲ့ဟာတွေ job မစ္စတာလို့သူတို့ benefit တွေရထားတာတွေရှိပါတယ်အဲ့ဒါတွေကအားလုံးကကိုက July August မှာကုန်သွားမှာပါခင်ဗျာအစိုးရဘက်ကနေပြီးတော့အလုပ်လက်မဲ့ပေးနေတဲ့ဟာတွေကလည်းသူ့မှာ fund မရှိတော့ဘူးဆိုတော့အဲ့ဒီဥစ္စာတွေကိုလူတိုင်းအင်လာပေးရမယ်ခင်ဗျာနောက်ပြီးတော့သူတို့အိမ်ကားရဲ့ insurance တွေပေးရတယ်ခင်ဗျာနောက်ကားရဲ့ note ပေးရပါတယ်ကားအတွက်လစဉ်ခြေနေရတဲ့ဟာတွေက တို့အတွက်မှာတော်တော်ကိုအခက်အခဲရှိလာလိမ့်မယ်ခင်ဗျာပေးဖို့အတွက်ကိုဘာဖြစ်လို့လဲဆိုတော့ဒါကြောင့်ကျွန်တော်တို့ property တွေမှာ real estate တွေအိမ်စာဦးအိမ်ယာမြေယာမှာအကိုကြီးလိုက်မယ်ဆိုရင်ဒီနှစ်မှာဆိုရင်အများကြီးအိမ်တွေကဘာနဲ့ကိုရောက်လာမယ်လက်ထဲကိုခင်ဗျာဘာဖြစ်လို့လဲဆိုတော့ first quarter 2021မှာကိုရဲ့ tax pay ရတော့မယ်အကိုနေလာတဲ့အိမ်ရဲ့ tax ကိုအကိုက pay ရတော့မယ် January February March မှာ pay ရတဲ့အခါကျတော့ဒီအိမ်တွေတော်တော်များများတွေက market ကိုပြန်ပြီးတော့ဘာရဲ့လက်ထဲကိုရောက်လာမယ်ကိုရဲ့
ဟိုပြီးခဲ့တဲ့ရက်ပိုင်းမှာဆိုလို့ရှိရင်အမေရိကန်ပြည်နယ်20ကျော်တယ်20ကျော်လောက်မှာကဒီ COVID-19 ကူးစက်မှုတွေကိုဟိုအမြင့်ဆုံးရောက်သွားတယ်ဆိုတဲ့သတင်းတွေထွက်လာတယ်ဆိုတော့လာမယ့် September မှာလည်းပဲ COVID-19 ဒီ second wave ပေါ့လေနောက်တစ်ကြော့ပြန်ပြီးတော့လာနိုင်ကြီးရှိတယ်ဆိုပြီးတော့လည်းဒါခုနလိုပေါ့ဟိုပညာရှင်တွေကျန်းမာရေးပညာရှင်တွေကသုံးသပ်ထားတာဆိုတော့ဘယ်လိုအခြေအနေရှိနိုင်ပါမလဲ
အခုလာမယ့်အချိန်တွေကပိုဆိုးမယ်။ဘာဖြစ်လို့လဲဆိုတော့ဘာဖြစ်လို့ဆိုးနိုင်တယ်လဲဆိုတော့လူတွေကတော်တော်ဟို social distancing လည်းမသုံးတော့ဘူးကိုယ်။နောက်ပြီးတော့ mask တွေဘာတွေလည်းတစ်ခါတလေကျတော့မထည့်တော့ဘူး။နောက်ဒီနေ့ဆိုကျွန်တော်တို့ဒီကနေပြီးတော့ Texas ဆိုပါတော့ကိုယ်။ဒီအခုပြောတဲ့20 state တွေမှာတော်တော်များများကကြောင်းလဲပြန်ဖွင့်နေကြဖွင့်ကျင်ကြတယ်ပေါ့ကိုယ်။အဲ့ဒီအချိန်မှာကျတော့သူတို့ကဘာလုပ်မလဲဆိုတော့ mask ကိုလုံးဝသုံးခိုင်းမယ်။ social distancing လုပ်ပြီးတော့ကြောင်းကိုပြန်ဖွင့်ဖို့ကြိုးစားနေကြတယ်ခင်ဗျာ။ဒါပေမဲ့လူတို့အားလုံးကတော်တော်များများကတိကြတယ်အဲ့ဒါရုပ်စာကဖြစ်ဖို့မလွယ်ဘူးခင်ဗျာဘာလို့ဆိုတော့ second wave ကလုံးဝမှန်ပြီးသားလည်းပြင့်နေတယ်ရောက်လဲရောက်နေပြီခင်ဗျာတချို့ state တွေဆိုကိုပြောလို့20တောင်မဟုတ်ဘူးက25 20 28 state တွေအားလုံးက level 20မှာရှိနေတယ် nationwide အခုလုံးမှာအဲ့ဒီ level က9တို့9တို့4တို့ရောက်သွားပြီကိုရဲ့ဆိုတော့ infected person တွေက daily ကိုများများလာတယ်ဆိုတော့covid ကပိုပြီးအာတန်နေပိုရဲ့
အဲတစ်ဖက်မှာလည်းပဲဒါအခုဒါနိုဝင်ဘာဆိုလို့ရှိရင်ဒါအမေရိကန်သမရယူကောက်ပွဲအထူးထူးယူကောက်ပွဲလာပြီဒီစီးပွားရေးနဲ့အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးတော့သမရထရန့်ရဲ့မူဝါဒတွေကလည်းဘယ်လောက်တည်အောင်ဟိုအထောက်အကူဖြစ်စေပါလဲ
ဆိုတော့အခုဖြစ်ဖို့ဆိုတာကအကိုရဲ့သူကိုအောင်သူကလုံနေတာကအခုဟာကဘယ်လိုလဲဆိုတော့ agriculture ကိုတရုတ်ပြည်ကအများကြီးကျွန်တော်တို့ cotton တို့ကျွန်တော်ဝါကွန်းပေါ့အကိုရဲ့အဲ့ဒါရဲ့ပဲတို့ဘာတို့ကတော်တော်များများ volume အရယူတဲ့ကမ္ဘာအကြီးဆုံးကျွန်တော်တို့ export လုပ်တာကအဲ့တေဘီကိုကျွန်တော် export လုပ်တယ်ပေါ့ကွယ်ဆိုတော့အဲ့ဒီအချိန်မှာ तू ကဒီဥစ္စာကိုလည်း तू ကဖြတ်ပြီးတော့လုပ်ပေးနေတယ်တရုတ်နဲ့လည်းမိတ်ဖွဲ့ပြီးတော့ဖြတ်ပြီးတော့အထောက်ပံ့နေရဖို့အထောက်ကူတွေရဖို့အတွက်ကိုဒီရွေးကောက်ပွဲမှာတော်တော်လေးကိုစီးပွားရေးတက်လာရင် तू အတွက်ကတော်တော်ကောင်းတယ်မတက်လာခဲ့ရင် तू အတွက်ကတော်တော်လေးကို chances က very weak ဖြစ်နေတယ်စီးပွားရေးအရာကောကျန်းမာရေးအရာကောကျွန်တော်တို့နောက်ပညာရေးဘက်ကလည်းဘယ်လောက်ထိကျွန်တော်တို့ပွင့်နိုင်မလဲဆိုတာလာမယ့် fall မှာเจ้านี่ဖွင့်နိုင်ဖို့အဓိကမဖွင့်ခဲ့ရင်ဒီမိသားစုတွေအားလုံးကတိမ်ထဲမှာပဲနေပြီးတော့စီးပွားရေးလက်ကျဆင်းမယ်ကျွန်တော်တို့နိုင်ငံရေးအားလုံး policy ရောကျွန်တော် foreign policy ခေါ်မှာပေါ့နိုင်ငံရေး policy မှာလည်းကျွန်တော်တို့ကကြံခဲ့မယ်အဲ့ဒီအပြင်ကိုကျွန်တော်တို့စီးပွားရေးကတော့အခုထိပဲဆရာဘယ်လိုမှအပေါ်မတက်လာဘူးခင်ဗျဘယ်လိုမှမမြင်ဘူးလည်းမမြင်ဘူ
းနောက်ဆုံးမိကောမှာဆိုတော့ဒီအမေရိကမှာတော့ခုနလိုပဲစီးပွားရေးလုပ်ငန်းတွေထဲမှာလည်းဒါမြန်မာတွေလုပ်နေကြတဲ့ဟိုလုပ်ငန်းတွေလည်းအများကြီးပါတာပေါ့လေဆိုတော့ဒီလိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရောဟိုဘာတွေကြိုပြီးတော့ဒီအခြေအနေအရရအတွက်ဘာတွေကြိုပြီးတော့ပြင်ဆင်ထားရင်ကောင်းမယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီမှာအခုဆိုရပေးနေတာက SBA loan လို့ခေါ်ရခင်ဗျအဲ့ဒီက Small Business Authority ကနေပြီးတော့သူတို့ကနေပြီးတော့ loan ထုတ်ပေးတယ်ရာခိုင်နှုန်းကကိုပြောရရင်ယုံတော့ယုံမှာမဟုတ်200,000 နှုန်းပဲတစ်နှစ်ကိုပေးရမှာခင်ဗျအဲ့ဒီအားလေးတွေကိုတို့ကထုတ်ပေးတဲ့လုပ်ငန်းရှင်တွေအားလုံးပေါ့နော် small business ဆိုတာကအသေးစားလုပ်ငန်းရှင်တွေရဲ့အလက်ဆက်လုပ်ငန်းရှင်တွေအားလုံးကိုထုတ်ပေးပြီးတော့တို့ပတ်မပြောက်သွားအောင်မပတ်ပြောက်သွားအောင်အစိုးရနေပြီးတော့အဲ့ဒါလေးတွေပံ့ပိုးပေးတယ်ဘဏ်ကနေတစ်ဆင့် loan တွေထုတ်ပေးတယ်ခင်ဗျနောက် loan တစ်ခုကကျွန်တော်အဲ့ဒါကိုမြန်မာကုန်သည်တွေအားလုံးသိအောင်လည်းပြောပြအောင် disaster loan ဆိုတာတစ်ခုရှိသေးတယ်ကိုရဲ့အပေါ်စီမှာအလုပ်သမားတွေရှိနေတဲ့အချိန်မှာအလုပ်သမားတွေကိုမထုတ်ဖို့အဲ့ဒီအလုပ်သမားတွေကိုဆက်ထားဖို့အတွက်အပေါ် loan တသက်ထုတ်ပေးတယ်ကိုရဲ့အခုပေးထားတဲ့လာခရဲ့ 2.5% 200,000 ကျပ်ကိုအခုအဲ့ဒီပေးအတွက်ကိုထုတ်ပေးတယ်အလုပ်သမားတွေကိုမထုတ်ပါနဲ့ဆက်ပြီးတော့ထားပါကျွန်တော်တို့ဘက်ကနေပြီးတော့အဲ့ဒီပတ်ဆောင်အစိုးရနေပေးတယ်ကိုဆိုတော့တခုပဲလုပ်ပါရတဲ့ loan ကိုရအောင်ယူပါအဲ့ဒါကိုမကြည့်ပါနဲ့ကျွန်တော်ဘယ်လိုဆက်မလဲဘယ်လိုလုပ်မလဲဆိုတာကိုမကြည့်နဲ့ 2% ဆိုတာကဟိုအင်္ဂလိပ်လိုခေါ်တော့ steal ပေါ့အလကားရတဲ့ပုံစံပဲအခုရဲ့ဆိုတော့လုတ်ပါယူပါယူပြီးတော့စီးပွားရေးကိုစီးပွားရေးမှာကိုယ်ပတ်ဆောင်မြင်းကြီးမြုံနံပြီးတော့ရှေ့ကိုဆက်ယူသွားပ
ါအခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါမြန မဆက်တွေးကဏ္ဍတိုးတက်လာအောင်ရေးအစီအမံကောင်းကောင်းနဲ့စစ်မှုလဲရဖြစ်လာဖို့အပြင်စိုက်ပျိုးတာကနေဈေးွက်ရောက်တဲ့အထိအဆင့်ဆင့်စနစ်တကျစီမံခန့်ခွဲတဲ့ဤပညာနဲ့ဈေးွက်အစီအမံပါလိုအပ်နေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်ဒီလိုဤစနစ်ကျကျစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ကင်ဆယ်ကူညီရန်ပုံငွေနဲ့ Home Garden လို့ခေါ်တဲ့အញ្ញံဥယျံစိုက်ပျိုးရေးကိုအားပေးဖို့လုပ်နေတာအတွက်အကျိုးဖြစ်ထွန်းနိုင်တယ်လို့ဆိုပါတယ်ဒီအញ្ញံဥယျံစိုက်ပျိုးရေးကိုဘယ်အတိုင်းတာထိလုပ်နိုင်မှာပါလဲ
ကျွန်တော်ကောင်းဆောင်ရေးဘုကျော်စာအင်တော်ခွေးစစ်ဆိုင်တဲ့ US ဆာပြည်တည်းဆိုကိုလုတ်ခိုင်းတာအဲဆိုဘာဖြစ်လို့ဒီဥစားဒီလိုမျိုးမလုတ်ကြလဲဆိုရင်ရေအကန့်သတ်ရှိတယ်စိုက်ပျိုးရေးရတဲ့အချိန်မီမရနိုင်စိုက်ပျိုးရေးရနိုင်အောင်စီမံပေးဖို့လိုတယ်နောက်ပြီးတော့သူတို့ဒီလုတ်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်တူတူကံကငရုတ်လုတ်မယ်ရုတ်တီလုတ်မယ်ချင်ပေါင်းလုတ်မယ်ဖီယုံတခွားအလုံးတပြိုင်နဲ့ထွက်လာတောက်လို့မရဘူးကြောက်ဒါရီကကျွန်တော်အင်္ဂလိပ်မှာဂျုံဦးတယ်အင်္ဂလိပ်မှာလည်းခန်းကျင်နေတယ်တရုတ်ပြည်ပို့လို့မရတဲ့ခါကျတော့တပုံတစ်ခေါက်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေတော့လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site ဓာတ်နေပြီးတော့ဈေးကွက်အစီအမံလိုတာပေါ့ဆရာမရဲ့အခုကဈေးကွက်တွေကလည်းပြင်ပမှာပိတ်နေတော့ border ပိတ်နေတော့ဖွက်လာတဲ့ဟာတော့ဒီဘာပြားလူတွေဝအောင်စားမှာနော်ဒါနဲ့ရေရှင်မှာတော့ဒီထွက်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard ရရှိကျွဲခေါ်တဲ့စိတ်တော့ကင်းတဲ့ဤနန်နေနဲ့ထုတ်နိုင်မယ်ဆိုရင်ဈေးွက်ရှာနိုင်မယ်ဆိုရင်တော့တော်တော်ကလာလာကောင်းတဲ့တိုက်ပြေးထုတ်လို့ရလို့များတခုပါပဲဒီဥစ္စာသို့တော့ဒီဥစ္စာကိုဘလူးအလုပ်မှလည်းဈေးွက်ဘလူးလောက်အောင်ဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးွက်အနေထားကြည့်လိုက်ရင်အားရစရာမရှိစမ်းတော့
ဘာကြောင့်အားမရစရာဖြစ်နေတာပါလဲ
ဒီနာအလုံးက parallel track ခေါ်တဲ့ယူနှစ်ခုနှစ်ဖက်ဈာချုပ်ချုပ်ထားတဲ့ဈေးွက်မှာမဟုတ်ပါဘဲနဲ့သူတို့ကြရဈေးကိုသူပြည့်တဲ့ဈေးမှာယူနေရတဲ့ဈေးကသွားလုံလုံနေရတဲ့အတွက်ဒီဈေးကမရေမရမသိမရှာမှုအောက်မှာဒီစိုက်ပျိုးရေးကမတွေ့တဲ့တာလည်းရှိတယ်ဆိုတော့ဈေးကကိုလည်းခုနရေနဲ့စက္ကရာလို့သလိုဈေးကကလည်းအဓိကပဲဒီပစ္စည်းတွေကိုတွက်မဲ့ဈေးကကိုလည်းနိုင်ငံတော်ကကျွန်တော်သူတို့ပေးသမျှယူရောင်းရမယ်စနစ်ထက်အပြန်အလှန်အချိန်မီွေးကိုကျွတ်လို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကက်စီမံထပ်ပြုတ်ထုတ်လုပ်နိုင်တဲ့စနစ်မရောမရှင်းယနေ့ထိပဲတရုတ်ပြည်စီဒေသမှာဒီစီဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ
်ဒီအိမ်နောက်ပေးဈေးဆိုင်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
အိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအဲအခြားနိုင်ငံ NGO တွေဖြစ်တဲ့ American ကျွန်တော်တို့ Seattle က Landesa ဆိုတဲ့ NGO ကုမ္ပဏီကလည်းအဲ့ဒီသမားမမအိမ်ချမ်း Home Garden တွေကိုတိုးချဲ့ဆိုင်ဖို့ဘူးတီလို့တော့မယ်သူတို့ကနိုင်ငံငါမှာလုတ်တယ်ပမှုပေးတယ်ဒီနိုင်ငံတွေကိုအိမ်ချန်နေစိုက်ပျိုးစီအိန္ဒိယနိုင်ငံကြီးရဲ့ခေါင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုတ်ပေးတယ်အိတ်ကြီးမတဲ့ဟာကြီးတော့ရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ရင်းဝင်းထဲမှာဒီနိုင်ငံစိုက်ကြတယ်နောက်စားသုံးတဲ့ဒီမန်းကလည်းသူတို့ဒီအားလုံးကဟင်းသီးရွက်စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်မထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်ထဲကတော့ပိုရှန်တဲ့ဟာကြီးစပလတ်စတီပိုတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထွက်ကုန်နေနဲ့ဘလို့လို့မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ Home Garden ဆိုတာနဲ့ project တွေနဲ့ထွက်လာတဲ့ ocean နဲ့ပစ္စည်းတွေကိုဘလို့လို့ရင်ကောင်းမလဲဆရာ
ဘလို့ဆရာမှာတော့ဗမာပြည်မှာကျပ်ပြည်မှာ coffee gin တွေ coffee gin တွေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့ဈေးကွက်မရှိဘူးပြည်ဈေးကွက်ပိတ်လိုက်တဲ့အတွက် coffee ဒါနလူတွေနဲ့ပြည်တွင်းကရှားပါတဲ့ဒေသတွေမှာလူနေရတဲ့နေသားပေါ့နော်အခုနောက်ပိုင်းမှာသူ့လိုပဲတန်ဖိုးရှိတဲ့ပြည်နယ်ပြည်သီးကျွန်တော်တို့ထည့်တဲ့ဒီတလုံးကနည်းဆုံး900လောက်ရှိတာနည်းလာမဟုတ်ဘူးလို့တိရမှာဒီရက်ဆောက်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံပတ်လဲမြင်မဆုံးကျွန်တော်တို့တရက်ချံကြီးတွေမန္လေးပတ်ဝန်းကျင်မေရီယာကျောင်းတဲ့စိန်ဂိုင်းတော့မြေသားအဲ့မှာတရက်ချံတွေဒီမောကျင်အပြည့်ပဲကိုမဆုံးမြင့်မဲ့ရိတ်သိမ်းပြီဒါမှမဟုတ်ဒီတရက်သီးတွေဒီဒီရုပ်ပြရာစီပိတ်ကထားတွေယနေ့တို့မှာဒီတရက်သီးတွေကိုပြည်တွင်းမဲ့လက်ရောင်းရတယ်ကျွန်တော်ကတော့လေးလွင့်ဆုံးရှုံးပါတော့တော့အများကြီးပဲဖေးရဲသခွားဒီတိုင်းမှာပဲအလူရေရှာမိပါရိတ်တော့ပဲအများကြီးထွက်တော့ပဲခရီးညီလေးအီလီကန်နဲ့ထွက်တော့မယ်ထားမခံတဲ့ဒီနန်တွေဖြစ်တဲ့အတွက်ဒီဒီနန်တွေဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်မလာလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာဒါကျွန်တော်တို့စုအတောင်ဖြစ်သွားပြီအဆုံးထိကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေအကျိုးရှိအောင်လုပ်မစီမံသေးဘူးတော့ဂျပန်ဘလို့စီမံလဲခုနဒီ previous shock ခေါ်တဲ့တိုင်းနယ်ပြည်နယ်ဒေသတစ်ခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစုအဖွဲ့လက်သမား task force တွေဖွဲ့ပြီးတော့cold storage facility တခု prefecture တိုင်းမှာသူစောက်ပေးတယ် prefecture 50ဆိုရင်အခု50အခုတလုံးကတော့ဈေးတော်ကြီးတော့တလုံးဆိုရင်တော့ကျွန်တော်တို့မတတ်နိုင်ဘူးဒီကန်တန်းလေးတော်တန်းတဲ့ prefecture တိုင်းမှာတလုံးကြီးစောက်ပေးတဲ့အတွက်တန်သမားဒီအချိန်မျိုးသူထွက်လာသမျှတီးနာကျွန်တော်ပြောနေတဲ့ရှမ်းပြည်ထွက်တဲ့တီးနာအားလုံးခရမ်းမ
မုန်လာဂေါ်ပြီးခြင်းကျက်တွန်းအာလူအခုထွက်တဲ့မြောက်ကိုသူကအလုံးဌာနသွားပူပေးဌာနအလုံးတိန့်စီသေကျော်တန့်စင် grading ခွဲထုတ်ပို့ပြီးတော့ market ရောက်ပို့ပေ
းစိုက်ပျိုးထွက်ကုန်တွေကိုတိန့်စီပေးမယ်အအေးကန်းကုန်လုံစခန်းကြီးတွေကိုဂျပန်မှာဆောက်လုပ်နိုင်ပေမဲ့မဆောက်လုပ်နိုင်တဲ့မြန်မာနိုင်ငံမှာရောဘလို့လုပ်နိုင်ပါသလဲ
ဒီလိုမကုန်တွေနဲ့ charge အကုန်နဲတဲ့ cool facility ပေါ့ဗျာ inland outland လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကတိနံခင်းတဲ့ကြံခင်းရဲ့အောက်ကနေ inland တစ်ခုတွင်းပေးမယ် aircon နဲ့ဘိုလုံရဲ့ aircon တွေ outland နဲ့ထွက်မယ်ဒီလိုကိုစရီမြိုင်လုံးနိုင်နောက်ကိုစရီမလုံးနိုင်ဘူးဒါတိတ်ဘော်ဒေါ်လူကများမယ်ဆိုရင်အချောက်ခံမယ်ရှမ်းပြည်မှာနေရော24နိုင်အချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘလို့ပက်ကင်းတိမ့်တိမ့်ဘယ်ဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါဒုတိယနေ့ပေါ့နော်တတိယနေ့ကတော့ perishable လောဝဖြစ်နေတဲ့ juice ဖြစ်နေတဲ့တရေတီးလိုဟာမျိုးတွေခဲညင်လိုအမျိုးကျတော့ juice တွေလုတ်ထုတ်လို့ရတယ်အရှိတောင်ရှာမှာကျွန်တော်တို့ကောင်းကောင်းကို supply လုပ်လို့ရတယ်တဲ့ juice ပူနေထားမှာဆိုရင်တတိယဖြစ်ရတယ်တဲ့ကိုဒီအနှစ်ထုတ်ပြီးတော့ဒါကိုပရဆာလုပ်ပြီးတော့ဘလို့အေးခံပြီးတော့ပုသက်စေပါညာတခြားလုံးပါပေါ့ preservation တွေလုပ်ပြီးတော့များလုပ်နိုင်လို့ဆိုရင်တော့ဒီစားရှေ့မှာအလားလားရှိတာခဲညင်လိုက်တိုင်းမှာလာတူဒီခဲညင်တွေအားလုံးကိုပြုတ်ပြီးတော့ ketchup ပေါ့ခဲညင် sauce လုပ်ပြီးတော့နိုင်ငံတကာပို့ပဲပေးလေဆိုကျွန်တော်ဗမာကပေးရ70တန်းလောက်စိုက်တယ်စီတွက်သီးနှံက45တန်းလောက်စိုက်တယ်အားလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာတွေပေးသီးနှံတွေတင်ပူးလေးတွေတို့ဒီခုနဲ့ပဲတွေကိုပြုတ်ပြီးတော့တခြားသိသိပြီးတော့ရောင်းတာလေဒီမှာပဲရှုပ်ပြီးဆိုရင်လည်းလက်တက်ကိုရှုပ်နေတိုင်းမှာခံရအောင်နော်ဒီဘလူးမှကဲမဲ့သူမရှိတဲ့နေသားဖြစ်နေတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ရအောင်ဆိုနောက်တစ်ပတ်မှာတင်ပြဆုံးရအောင်မင်္ဂလာပါရှင်။နောက်မယ့်တနင်္ဂနွေနေ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မေတ္တာတရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်နေ့လဲဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမေတ္တာတည်လက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုက်ရတစ်ဆင့်ပြောခြင်းကြတယ်ဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Burmese News ဆိုတာမှာ send message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ burmese@voenews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ဇွန်လ19ရက်နေ့ဟာအမေရိကန်နိုင်ငံမှာကျွန်းစနစ်ဖျက်သိမ်းတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တည်ခဲ့ရတဲ့နှစ်ပေါင်း155နှစ်မြောက်နေ့ဖြစ်ပြီးအထိမ့်မတ်ပွဲတွေကိုဆင်နွှဲနေကြပါလေ။ကျွန်းစနစ်ကိုဖျက်သိမ်းလိုက်ကြောင်း1863ခုနှစ်မှာကျင်ညာခဲ့တာဖြစ်ပေမဲ့တောင်ပိုင်းကတက်ဆက်စ်ပြည်နယ်မှာတော့1865ခုနှစ်မှာမှဂယ်ဗတ်စတန်မြို့ကိုပြည်တော်စုစစ်သားတွေရောက်သွားမှတည်ခဲ့ကြတာပါ။ဒါကြောင့်နောက်တစ်နှစ်မှာဂျွန်လနဲ့19ရက်ကိုပေါင်းပြီးဂျွန်တင်းလို့ခေါ်တဲ့အထိမ့်မတ်နေ့ဖြစ်တဲ့ဂယ်ဗတ်စတန်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။တရုတ်ရဲ့တီးခြားအုပ်ချုပ်ခွင့်ရထားတဲ့နယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်ကိုတရုတ်နိုင်ငံရဲ့မြို့တစ်မြို့ဖြစ်နေပဲသတ်မှတ်ရတော့မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ချန်နဲ့ကိုပင်ဟေဂန်ဒီမိုကရေစီထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဟောင်ကောင်မှာစက်တင်ဘာလကျင်းပမယ့်ရွေးကောက်ပွဲကနေတရုတ်ကွန်မြူနစ်ပါတီရဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ပေါ်ဒေသမှုရှိမရှိကိုအားလုံးသိလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတဝန်းလူပေါင်းတန်း80နီးပါးအိုးရင်ဆွန့်ခွာပြီးဒုက္ခတွေအဖြစ်နဲ့နေထိုင်နေကြရတယ်လို့မနစ်ကတစ်နှစ်ထဲမှာပဲလူ10တန်းအိုးရင်ဆွန့်ခွာထွက်ပြေးကြရတာဟာစိုးရင်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဂျွန်လ20ကမ္ဘာဒုက္ခတွေများနေ့မှာပြောကြားလိုက်ပါတယ်။တောင်မြောက်ကိုရီးယားနိုင်ငံဆက်ဆံရေးတင်းမာမှုတွေမြင့်တက်နေတဲ့ကိစ္စပေါ်မှာတာဝန်ယူချောင်းပြသတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပေါင်းစည်းရေးဝန်ကြီးဌာနဝန်ကြီးမနေ့ကယာရုကနေနှုတ်ထွက်သွားပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံပါကြပါစေ။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.